Welcome to the Voice of America in Burmese.
Washington Mirror View American Tangani, Natown Sette, Marchland Nessier, Tening Rene Manakin season ago, Yamasan Rajiman at Chownaigani Kronaiti, Linometer Thousand Head Lizen at Lizership, Lenamita Dia Guzerogani, Tolan Bini Babi, Jama Kimutaba, Timanakin Trenrego Matangi Tainet to Piopia Pibame. Yamanangama Anna Tinkare Sitaga, Kunasa Chownim Yap, Tamaroni, Kana Chimpare, Senini Mabe. Nangan Tahuan, Siana Tengu, Sanyan, Sana Pia Durigo, a jampe pure queen get the low. Tinning Renego, Gure, Nia a chain tea, Downy, Mu Bawen, Nia a Domia Mama, Select Tika Murishini Barry. Sunny Niga, Yango Mandali, Ping Ulan Matila, Bakoku, Jabadown, but they Moya, Molamia into where Pay Bawen, Nangan Tawanga, Mua, Nia Piama, Dolaini, Tame a cheated Sana Pia Murigo. Bonson and Mumune, Pulo Kejara Pippi, sit in a jegale, ye you bondry, rubber jiri, cheat sitting at pick up two quaker. Yango Mango Majani, pick up them. Yango Muga Mune at Domia Myama, a gulo, pick up Nunu Muri, locate the low, a pansy kayadune, they saw a dugale, a nyabia shinirava, Nyama Nauga Kautar, saying ya, a deep unite, they saw duga. Muchla Nasekunia, dear Tamarin, dear Salio Shidelo, Popia Bari, Yango Daima, there's no other Susuba, and Nezo, Nasekunia, she be, Pago Daima Goya, Sagain Daima Setia, Magui Daima Choya, Mompinene, Kachimpinerima, and Nezo Niausi, they so are the loo, Danina Daimara, Maya Temene, they so Giaraba, Manalima, at the Setone, you are minkling at Ubawan, Lubon Lizard and Manet, they so gear the loo. Yango Mati Suaduga, Nezo Nasakonia Shibare. Now at that Satone, Galing at Ule, Sakaima, Tisuabare. Tamaro Nima Akulo, Tisuaraha, Tamaro Dre, Shesia, Gown and Nitini Pietelo, CRPH, Yamananga Sayakula, Tukozle, Doctor Sazaga, online up below the Sunuboma Piojale Bare. Much like Nasakonia Nitizo, Sitane, Yeru, Jampe, Piokamuja, Tisuare Piduga, Lea Jodobi Pipare. Yamanangama Galeri Lunga Luyeri Bawen, a yada dozen at Chibi, they song care boma. Gulatamga, Dream Mujo, Antonio Guderaska, a pian tanzo, shoncha like be, Nangalagani, a yebo, don't piambule, titan like barry. Yamanangama February dear nigger, sit at Anna Dana go, Sanya, Loshamuri boma, Anna Barriga, sell at Pukuniama, Sunny nigger, they song a miazon pickeraha, Lekanazia machine jone, Nangalaga, Dangwine, Kanga mama pipe dadane. Then you tell your tear, don't be a jabule, a dream who joke got down so wally. Yama sit down in it, son up ya do rip boma, a jump at puke murine, pin him hurry, malopule, tamman pioja gejang, a dream who joke ya duty at Pioguia, foreign hacker, sunny name, a genia jet topian pio so wally. Yama nanganga, jilly, luke, chopa murry, dread, down when she do rego, pipe, ye you are my pijaune pio body. Sunny nigga, Yama nangama sit a ga, tamaroni, a canna chimpa, nije mabe. Nanganhua, sit anna tamugo, sanjane, lo shamurigo, longjo eta poriga, a jampe, niniama, galing area bow and nezum, de song to goze jorelo, nangae genamia kuni song shaw e poiga, biotabi, anna dancing a sabiro, a kuti, so de songa dubawa, lea nesatunga shini virule, then topian tabare. Yamanangama, sit anna tamugo, sanjane, lo shadri boma, longjo eta porie, sendiniga, a jampe, puquen muri, drain. Killing area bowing, Lu a miapia, they somewhere at Boma, Britain Nanganga, a piantan, we ban library. Killing area bowing, then a me pidurego, Seniniga, the piacet, Loyaha, Anna Tinta Durie, out then Jamugo, Taman Piada, Yau Jang, Britain Nangan Chai Wunji, Dominic Rapka, Twitter, Lumuguayagani, Pio Sulai Daba, a David Mary, a jump at Loyatri, a song tassibo, a jump at the Piamhuma, Dawin Shidurego, a pipe a ye you bone. Yamaning and democracy, Lanjang Bob, Yampi, Yosipuri, Dre, Nanganagaga, Missouri, Net, a two let Drebi, Joban Tome, Lule, Pio Bari, Yamaningama, Sitaka, Tamaroni, Canary, Chimpaget, Sennini, Mabe, Anna Tingu, Sunny, Lo Shadu Ripo, a Jampe, Pio Quinagani, Sitaka, Anna Tinger, February, Dayani, Nobai, Amyazon, Pit, Luan, Gose, Jotamine, De Songiaraba, E. Europa, Tamagagale, Senniniga, Yamalunjuita Puri, Luyaja. Kuna set chow jay nyo, tamaro nego, a jan penny, 公地有两部分地皮，他不然没叫电压让嘛皮匠标价来办的。格里埃瑞保安，连那么比多瑞个搭片内幕的哈，碰过他路没有那路也对皮匠呢。阿古罗江派木本身阿龙个七千一单皮，德莫克斯两张毛变比小铺来当手来办的。挪威那个在文集他那个嘞，也蛮那个嘛是这个，比多阿乔的商业内路标书那边没，是你那个在要的德莫罗内吗？故比如这个故变比搭片里来对阿将表述来把嘞，阿将派票款户这个七千一比 ，democracy 你家越高证明他嘞，阿一旦抗上这个阿那边衰败不嘞，是你那个突变来增加只嘛？挪威能源产业危机，伊尼伊瑞三十日大个当数他把嘞，你们是这个三那边比如这波设备阿将派票款里来对，阿将对门老眼嘛呗，噶把个也有商业价不？比方说，这个国家体育工会 （CRPH） 古拉德玛加参加尼玛阿图国之类 ，Dr. Sasaga 班加来巴嘞。
So international community has to act now.
南岸那个台湾人呢，阿古贝也有商业家嘛，皮皮，阿里皮马他也有目标。南岸那个台湾个呢，这边呢老家嘛，皮这边，阿前对门南个嘛呗，也有老商家不飘到阿巴。那是嘛 ，Britain 和 America 苏阿瑞个。你们是在办 CY 龙安队的拼马车，还是有你的对接触战场呢？对 CY 龙安队的压力问问呢？你们是在个比如个搭片的冷内队的维护你的队，而且每个报告呢也有我录的了。Sky News 呢三年内最上干嘛？他们啥啥个标价给阿皮巴嘞？你们是在哈录的牛奶包猪肉呢？牙酸糊的，是牙酸糊的猪肉内脏呢？而且他比如的包吗？都是搭片内幕的，没那么钱。是不着急人呢？虽然我们偏爱母乳来表白的，马斯兰那些可怜的爹爹妈人，对送阿杜光过些就世界来转。阿酷说对送阿杜个，李阳那些动物许多比了，人家一见他们过年上小学等 ，A A B B 个突然突变他爸的，第一转下第表奶杜瑞哥的太短他来转，这个人对送阿杜乌一个了，第太宝贝娘奶带路来表白的。你们那个嘛，阿那等他来识得过，别人嘛三件三那变的家的路。皮包有棉麻，能按打瑞个嘞，都有要洗啊，能按滴滴个苗几瑞嘛，那要思维上那边的加班嘞。古拉他们讲嘞，美国人个棉麻能按做也有商业背部，纽约牛肉嘛，棉麻人思维期待比较当手内拉皮包嘞。美国人能按嘛 ，Washington D.C.、纽约、Boston、Kentucky 呢 ，San Francisco 牛肉嘛，加那起来棉麻人思维比，阿潘西看起来中山书记呢。他们屋外面保安、工商队、德州楼下头的个设备部的当属三大标价吧嘞。格尼人能干嘛咯？办公馆呢，突然多了苗几瑞嘛。你们能干个是的，阿那代目部赶快三大标价价的咯。乌罗巴地大的话个 ，Britain、Norway、Austria、阿夏地大个 ，Japan、当古里呢 ，Australia 能干这个苗几瑞嘛嘞？你们个能干的个个呢，过年背部当属给价吧嘞。
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOE မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကျမသင်္ကီထိုက်ပါမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုတွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့တုံ့လုံချောက်ချရာကြောင်းနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကစနေနေ့မှာပြောပါတယ်စစ်တပ်ရဲ့အကြမ်းဖက်အုပ်စိုးမှုလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကသုံးနှုန်းရှုတ်ချပါတယ်နိုင်ငံတော်မှာစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်စနေတရက်ထဲမှာတင်ဆန္ဒပြသူ90ကျော်သေဆုံးရပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တည်ချေတံရရရှိနေတာတွေအတွက်အမေရိကန်ပြည်ထောင်စုကတုံ့လှုပ်ရကြောင်းနိုင်ငံခြားရေးဝန်ကြီးဘလင်ကင်က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါဒီလိုရဟာဆိုရင်မြန်မာစစ်တပ်ဟာလူတစုကောင်းစားရေးအတွက်အများပြည်သူရဲ့အသက်တွေကိုစည်းေးမယ်ဆိုတာကိုပြသနေတာဖြစ်တယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်စစ်တပ်ရဲ့အကြမ်းဖက်အုပ်စိုးမှုကိုတတ်တည်ပြောင်မြောက်တဲ့မြန်မာပြည်သူတွေကလက်မခံဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကရေးသားခဲ့ပါတယ် စနေနေ့မှာချက်ရောက်တဲ့တမရော်နေ့မှာလုံခြုံရေးတပ်ဖွဲ့တွေကကာကွယ်ဆောင်ရှောက်ပါမယ်လို့ကြေညာထားတဲ့ကလေးတွေအပါအဝင်လက်နက်မဲ့ပြည်သူတွေကိုနိုင်ငံတော်တပ်ဖြတ်မှုဟာကြောက်ရွံ့ထိတ်လန့်ပွဲဖြစ်ရာကြောင့်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးထော့မတ်စ်ဘိုင်ဒါကလည်းစနေနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်အခုလောက်ရက်တွေဟာအကြီးအချင်းပြည့်ဝတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လောက်ရက်မျိုးမဟုတ်ဘူးလို့လည်းပြောဆိုထားတာဖြစ်ပါတယ်။မြန်မာစစ်တပ်ဘက်ကအာဏာစွန်ပြီးအရသာအစိုးရကိုအာဏာပြန်အပ်ဖို့အမေရိကန်ကပြောဆိုထားတာဖြစ်ပါတယ်ရှင်။ကရင်ပြည်နယ်ဖားပုံခရိုင်ဒေပူနီကျေးရွာကိုမြန်မာစစ်တပ်ကမတ်လ29ရက်စနေနေ့ညပိုင်း8:00လောက်မှာတိုက်လေရင်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကသတင်းထုတ်ပါတယ်။မြန်မာထိုင်းနယ်စပ်ကဒေပူနီချေရွာက KNU တပ်မဟာငါထိန်းချုပ်နေမည်ဖြစ်ပါတယ်။စနေနေ့ညပိုင်း၄ :00 ကနေဘုံကျဲတိုက်ခိုက်မှုကြောင့်ဒေသခံ၂ဦးသေဆုံးပြီး၂ဦးဒဏ်ရာရတဲ့အကြောင်းကရင်ငင်းချမ်းရေးကွန်ရက်ပြောခွင့်ရကိုကိုကာပီ Riders သတင်းကဖော်ပြပါတယ်။ဝေးလံပြီးဆက်သွယ်ရေးခက်ခဲတာကြောင့်ထိခိုက်သေးဆုံးရမှုအတိအကျသိဖို့အခက်အခဲရှိပြီးထိခိုက်သေးဆုံးမှုကပိုပြီးတော့များနိုင်တယ်လို့လည်းပြောပါတယ်။မြန်မာစစ်တပ်ပြောခွင့်ရကို Riders ကတယ်လီဖုန်းဆက်စုံစမ်းပေမဲ့လည်းဖုန်းမကင်ပါဘူး။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုစာချုပ်မှာ KNU ကလက်မှတ်ထိုးထားပေမဲ့လည်းဖေဖော်ဝါရီလ1ရက်နေ့ဆင်ယနာသိမ်းပြီးနောက်ပိုင်းစစ်တပ်နဲ့စီရေးတင်းမာနေတာဖြစ်ပါတယ်။နေပြည်တော်မှာတပ်မတော်နေကျင့်ပါတဲ့စနေနေ့မှာပဲဖာပုံခရိုင်တွင်းကမြန်မာစစ်တပ်ရဲ့ချီမြန်တရင်ခမရ346ထိန်းချုပ်ရာတီးမှုထားစခန်းကို KNU ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးနောက်ညပိုင်းမှာပဲမြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်တယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။မြန်မာစစ်တပ်ချင်းမြန်တရင်တပ်ဖွဲ့ဝင်30ကျော်ရှိတဲ့ဖာပုံခရိုင်တီးမှုထားစခန်းကိုစနေနေ့မှာသိမ်းပိုက်ကြောင်းကရင်အမျိုးသားအစည်းအရုံး KNU ကပြောပါတယ်။တီးမှုထားစခန်းသိမ်းတိုက်ပွဲအတွင်းမြန်မာစစ်တပ်ဘက်က10ဦးကြာဆုံး10ဦးဖမ်းမိပြီးလက်နက်20ကျော်သိမ်းဆည်းရမိတဲ့အကြောင်းKNU ဘက်က2ဦးကြဆုံး2ဦးဒဏ်ရာရတဲ့အကြောင်း KNU တပ်မဟာငါပြောခွင့်ရဖရိုမန်းမန်းက VOA ကိုပြောပါတယ
်။ဟုတ်ကဲ့ကြော်ရှိပါတယ်။တက်ကောင်ကြီးတပ်ပေါ်တာ။ဒါကကျွန်တော်တို့ပြောက်သေးတယ်။ကျွန်တော်တို့အရှင်နဲ့ဒဏ်ရာကိုဖမ်းမိတာရှိတယ်။ဒါကတော့ဒီဖက်ပြေးချုပ်ခွာဆုံးပဲရှိသေးတယ်ပေါ့။ဟုတ
်ကဲ
့။အလယ်နဲ့20ကျော်20ကျော်ရပါတယ်။
ဆီယနာရှင်ကြရှုံရီလူလူရဲ့တောင်းဆိုမှုနဲ့မတ်လ29ရက်နေ့ကိုဖက်စစ်ဂျပန်တော်လန်ရင်းနေအထိတ်မှတိုက်ပွဲလုပ်နေတာနဲ့အတူ KNU ရဲ့တပ်မဟာငါးကလည်းလူလူတိုက်ပွဲနဲ့အတူအကောင့်ထဲပေါ်တိုက်ခိုက်တာလို့သူကပြောပါတယ်မြန်မာစစ်တပ်ဘက်ကဖမ်းဆီးခံထားရသူတွေနဲ့သိမ်းဆည်းမိတဲ့လက်နက်တွေကိုလည်း KNU တပ်မဟာငါးကဓာတ်ပုံတွေနဲ့ပြသထားပါတယ်ဆီယနာသိမ်းပြီးနောက်ပိုင်းမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ကိဟန်ယူချာစစ်ရေးတင်းမာနေတာပါမြန်မာစစ်တပ်ဘက်ကမတ်လ29ရက်နေ့မှာနေပြည်တော်မှာလုတ်တဲ့တမရော်နေအခမ်းအနားကိုတက်ဖို့ကိဟန်ယူဘက်ကိုဖိတ်ခဲ့ပေးမယ်လဲကိဟန်ယူဘက်ကတက်ရောက်ဖို့ညှင်းဆန်ခဲ့ပါတယ်ရှင်တရုတ်နဲ့အီရန်မဟာမိတ်နှစ်နိုင်ငံချာ25နှစ်တာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုစနေနေ့မှာနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေလက်မှတ်ထိုးပါတယ်နိုင်ငံလက်မှတ်ရေးထိုးတဲ့အခမ်းအနားကိုနိုင်ငံပိုင်ရုပ်သံကနေထိုက်ရိုက်ထုတ်လွှင့်ပါတယ်။လက်ရှိအခြေအနေကြောင့်အီရန်နဲ့တရုတ်ဆက်ဆံရေးမှာထိခိုက်မှုမရှိဘဲမဟာဗျူဟာကျပြီးတည်မြဲတဲ့ဆက်ဆံရေးဖြစ်လာမှာလို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီကပြောဆိုတဲ့အကြောင်းအီရန်သတင်းအေဂျင်စီတွေကဖော်ပြပါတယ်။အီရန်ဟာတခြားနိုင်ငံတွေနဲ့ဆက်ဆံရေးကိုလွတ်လပ်စွာဆုံးဖြတ်တဲ့နိုင်ငံဖြစ်တဲ့အကြောင်းဖုံးဆက်ဆင်းရဲမှုတစ်ခုတည်းနဲ့ရည်တည်ချက်ပြောင်းတဲ့နိုင်ငံတချို့နဲ့မတူကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးကပြောဆိုတဲ့အကြောင်းကိုလည်းအီရန်သတင်းတွေကဖော်ပြကြပါတယ်။တရုတ်နဲ့အီရန်ကြားသဘောတူလက်မှတ်ရေးထိုးပွဲမတိုင်ခင်တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီကအီရန်သမ္မတဟာဆန်ရူဟာနီနဲ့တွေ့ဆုံဆွေးနွေးပါတယ်။တရုတ်နဲ့အီရန်ကြား25နှစ်တာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်မှာတော့စွန့်အင်တဲ့အခြေခံအဆောက်အုံလို့အရေးပါတဲ့ကဏ္ဍတွေမှာတရုတ်ဘက်ကယင်းနှီးမြှုပ်နှံမှုတွေလည်းပါမယ်လို့ခန့်မှန်းထားကြပါတယ်။ဒီသဘောတူညီချက်ဟာတန်တမာရေးအောင်မြင်မှုရဲ့ပြရုပ်တစ်ခုဖြစ်တယ်လို့အီရန်သမ္မတရဲ့အကြံပေးပြောဆိုချက်ကိုကိုက်ကပ်ပြီးအီရန်မီဒီယာကဖော်ပြပါတယ်။နိုင်ငံတစ်ခုရဲ့ခိုင်မာအကောင်မှုဟာတီးတန့်အထီးကျန်နေတာမဟုတ်ဘဲမဟာမိတ်ဖွဲ့နိုင်တဲ့စွမ်းရည်အပေါ်မှာမူတည်တဲ့အကြောင်းလည်းသူကပြောပါတယ်။တရုတ်နဲ့သဘောတူညီချက်ဟာဆိုရင်နှစ်နိုင်ငံပုဂ္ဂလိကကဏ္ဍတွေကိုအလေးပေးထားပြီးကုန်သွယ်ရေးစီးပွားရေးနဲ့သယ်ယူပို့ဆောင်ရေးပူးပေါင်းဆောင်ရွက်မှုတွေအတွက်လမ်းပြမြေပုံဖြစ်တယ်လို့အီရန်နိုင်ငံသားရဲ့ဌာနပြောခွင့်ရကလည်းပြောပါတယ်။အီရန်ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်တဲ့တရုတ်ကဆယ်စုနှစ်တစ်ခုအတွင်းအီရန်နဲ့ကုန်သွယ်ရေးကို ဒေါ်လာ600ဘီလီယံအထိစည်းစားတိုးချဲ့နိုင်ရေး2016ခုနှစ်ကသဘောတူခဲ့တာပါ2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကိုထိမ့်သိမ်းထားနိုင်ရင်းနဲ့တရုတ်နယ်အီရန်ကြားတရားဝင်အကျိုးစီးပွားဆက်နွယ်မှုတွေကိုကာကွယ်သွားမယ်အကြောင်းလဲတရုတ်ကုန်သွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့ကြာသပတေးနေ့တုန်းကပြောဆိုထားတာဖြစ်ပါတယ်ကဘာတလွန်အမျိုးသမီးများရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးကုလသမဂ္ဂမှသတင်းငှက်ပတ်ကြားအချက်အလက်ဆွေးနွေးခဲ့ကြပြီးမဲ့တောက်ချာနေမှာတော့ပြင်းထန်တဲ့အသုံးနှုံးတွေရှောင်ထားတဲ့ကြီးညာချက်တရက်သာထုတ်နိုင်ခဲ့ပါတယ်။ကဘာရေးရာတွေဆုံးဖြတ်တဲ့နေရာမှာအမျိုးသမီးတွေပိုပြီးပါဝင်နိုင်ရေးကုလသမဂ္ဂရဲ့အမျိုးသမီးများအခြေပြကော်မရှင် CSW ကတောင်းဆိုပါတယ်။ကုလသမဂ္ဂကော်မရှင် CSW ရဲ့65ချိန်မြောက်နှစ်ပတ်လည်ညီလာခံအတွင်းမှာဆွေးနွေးခဲ့ကြတာမှာအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့အခွင့်အရေးကိုရုရှားကချိုးနှိမ်ဟန့်တားနေတာလို့ဥရောပသမဂ္ဂတန်တမန်တွေကစွပ်စွဲပါတယ်။အမျိုးသမီးရေးရာကိစ္စရပ်များကိုတုံ့တက်ထားတဲ့စာမျက်နှာ50ပါပြီးပြဋ္ဌာန်းစာပိုက်80ပါမူကြမ်းတစ်ရပ်ကိုနိုင်ငံကိုယ်စားလှယ်တွေဆွေးနွေးခဲ့ကြတာဖြစ်ပြီးအပိသက်မှာတော့စာမျက်နှာ24မျက်နှာနဲ့အချက်လက်စာပိုက်64ခုကိုပဲအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အပိသက်သဘောတူညီချက်ထဲမှာတော့အရင်မှူးချမ်းမှာပြတ်ထန်းထားတဲ့လိင်ပိုင်းဆိုင်ရာထိပါစော်ကားမှုကျမ်းမာဒန်းတူညီမျှမှုနဲ့မိန်းကလေးငယ်များရဲ့အခွင့်အရေးဆိုင်ရာအခန်းကဏ္ဍတွေအလုံးကိုဖယ်ရှားထားတဲ့အကြောင်း AFP သတင်းဌာနကနှိုင်းယှဉ်ဖော်ပြထားပါတယ်။လိင်ပိုင်းဆိုင်ရာထိပါစော်ကားမှုတွေအပါအဝင်အမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်အကြမ်းဖက်မှုတွေများလာကြောင်းမူကျမ်းမှာဖော်ပြဝေဖန်ထားပြီမဲ့လေအပိသက်သဘောတူညီချက်မှာတော့ပညာရေးကဏ္ဍအလုတ်ခွင်းအွန်လိုင်းတို့အပါအဝင်လိင်ပိုင်းဆိုင်ရာထိပါစော်ကားမှုတွေဟာဆိုရင်ဘေးကင်းလုံခြုံမှုမရှိတဲ့အခြေအနေမျိုးကိုဥတီသွားစေတယ်လို့ပြင်ဆင်ထားပါတယ်ရှင်။ COVID-19 ကာကွယ်ဆေးတွေဟာကလေးငယ်တွေနဲ့လူငယ်တွေအထက်ဘေးကင်းမှုရှိမရှိသိရဖို့အမေရိကန်ကသိပ္ပံပညာရှင်တွေစပီးစမ်းသပ်နေပါပြီ။ဒီတက္ကသိုလ်ကစမ်းသပ်ခန်းထဲမှာ Pfizer ရဲ့ COVID-19 ကာကွယ်ဆေးကိုအသက်9နှစ်အရွယ်အမွှားကလေးနှစ်ယောက်ကိုစမ်းသပ်ထိုးနှံခဲ့ပါတယ်
။ It was exciting but also a bit nerve-wracking and
ဆေးထိုးမယ်ဆိုတော့အစာပိုင်းမှာကြောက်ပေမဲ့လည်းဆေးထိုးပြီးသွားတော့အဆင်ပြေပါတယ်လို့ Pfizer ရဲ့ COVID-19 ကာကွယ်ဆေးစမ်းသပ်ထိုးနှံခံခဲ့သူအသက်9နှစ်အရွယ်မိန်းကလေးငယ်ကပြောခဲ့တာပါ။COVID-19 ကာကွယ်ဆေးကိုကလေးတွေနဲ့လူငယ်တွေမှာဘေးကင်းကင်းနဲ့အသုံးပြုနိုင်မလားဆိုတာကိုအမေရိကန်မှာရောတခြားနိုင်ငံတွေမှာပါစမ်းသပ်နေကြပါပြီ။အမေရိကန်မှာတော့ Pfizer နဲ့ Moderna တို့ရဲ့ COVID-19 ကာကွယ်ဆေးကိုကလေးတွေနဲ့စမ်းသပ်နေပြီးအသက်12နှစ်နဲ့အထက်ကလေးတွေမှာစမ်းသပ်တွေ့ရှိချက်တွေမကြခင်ထွက်လာမယ်လို့ခန့်မှန်းထားကြပါတယ်။Pfizer ရဲ့ COVID-19 ကာကွယ်ဆေးကိုအသက်16နှစ်ကစလို့အသုံးပြုခွင့်ပေးထားပြီးဖြစ်ပြီး Moderna ကိုတော့အသက်18နှစ်နဲ့အထက်အသုံးပြုခွင့်ပေးထားပါတယ်။ကလေးငယ်တွေမှာအသုံးပြုရမယ့်ဆေးပမာဏကွဲပြားနိုင်ပါတယ်။ Pfizer နဲ့ Moderna နှစ်ခုစလုံးကအသက်6လအရွယ်ကလေးငယ်တွေကိုပါကာကွယ်ဆေးထိုးနိုင်ရေးဥတီကြိုးပမ်းနေပြီးကလေးငယ်တွေအတွက်အသုံးပြုရမယ့်ဆေးပမာဏသိရှိနိုင်ဖို့လဲစမ်းသပ်နေကြပါတယ်။ Britain မှာတော့ပြီးခဲ့တဲ့လကစလို့ AstraZeneca ကအသက်6နှစ်ကနေ18နှစ်ကြာကလေးတွေနဲ့စပြီးလေ့လာနေပါတယ်။ဂျွန်ဆန်ဂျွန်ဆန်ကလည်းကလေးငယ်တွေနဲ့စမ်းသပ်နိုင်ဖို့စီစဉ်နေပါတယ်။တရုတ်မှာတော့ Sinovac ကသူ့ရဲ့ COVID-19 ကာကွယ်ဆေးဟာအသက်3နှစ်အရွယ်ကလေးငယ်တွေအထိဘေးကင်းကြောင်းအထောက်အထားတွေကိုတရုတ်အာဏာပိုင်တွေထံတင်ပြထားပြီးဖြစ်ကြောင်းမကြခင်ကကြေညာထားပါတယ်ရှင်။VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေမနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြကြရတာပါအခုကတော့သတင်းဆောင်မတွေဆက်သွယ်မေးမြန်းခန်းတွေနဲ့အပတ်စဉ်ခဏတွေကိုနားဆင်ကြရအောင်ပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံမှာဆေးအနာသိမှုကိုစန့်ကျင်သူတွေကမတ်လ29ရက်နေ့ကိုဖက်စစ်ဒေါ်လာရင်းနှီးအဖြစ်သတ်မှတ်ပြီးဆန္ဒပြလှုပ်ရှားခဲ့ကြသလိုအမေရိကန်နဲ့ကနေဒါနိုင်ငံအပါအဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေကလည်းစနေနေ့တုန်းကစူဝေးလှုပ်ရှားခဲ့ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာတော့အမျိုးသမီးပေါင်းစုံ၍ဥဒေါ်လာရေးတပိတ်စစ်ကြောင်းဆိုပြီးအနီရောင်နေဝတ်ထားတဲ့အမျိုးသမီးအင်အား200ကျော်ကတရုတ်တန်ယုံရှိနဲ့မြန်မာစစ်တန်ယုံရှိကိုတွားရောက်ဆန္ဒပြခဲ့ကြတာပါဒီဆန္ဒပြပွဲဖြစ်မြောက်အောင်စီစဉ်သူတွေတဲကတူဦးဖြစ်တဲ့ချင်းတိုင်းရင်သူမတ်မူကအခုလို့ပြောပါတယ်
ကျမတို့ဝါရှင်တန်ဒီစီမှာကျမတို့အမျိုးသမီးပေါင်းစုံအလူဦးတော်လှန်ရေးတပိတ်စစ်တောင်းကြီးဆန္ဒပြနေပါတယ်ရှင်ကျမတို့ရဲ့အဓိကရည်ရွယ်ချက်ကတော့လေဗမာပြည်မှာအခုလက်ရှိဖြစ်နေတဲ့နော်စစ်အာဏာရှင်ရဲ့ရက်စက်မှုရုပ်မာမှုတွေအလုံးကိုကျမတို့ဒီမှာရှိတဲ့ပြပမှာရှိတဲ့အမျိုးသမီးတွေအလုံးကလည်းလုံးဝလက်မခံနိုင်တဲ့အကြောင်းနဲ့ကျမတို့တွေလည်းလုံးဝစန့်ကျင်ရှုတ်ချတယ်ဆိုတဲ့အကြောင်းကိုရဲရဲဝုံဝုံကျမတို့အမျိုးသမီးတွေထွက်ပြီးတော့ဆန္ဒပြနေတာပါတမတော်နေ့ဆိုတော့ကျမတို့ရှုတ်ချပါတယ်ဒီနေ့ဟာပြည်တော်စုသားများရဲ့တော်လှန်ရေးနေ့ဖြစ်ပါတယ်ဒါကြောင့်မလို့ကျမတို့ဒီစစ်အစိုးရကိုကျမတို့တွေလုံးဝလက်မခံနိုင်ပါဘူးဒီလိုသွေးချောင်းစီးတဲ့ဟာလည်းမဖြစ်တဲ့ကိစ္စပါဒီနေ့အလုံးမှာကျမတို့ဒီဟာကိုဖော်ထုတ်နေပါဖြစ်ပါတယ်စစ်အစိုးရကိုကျမတို့ဒီအချိန်မှမဖြုတ်ချရင်ဘလို့မှမရတဲ့အကြောင်းကိုကျမတို့ဒီနှစ်ဟိုမှာ28ရက်ကမှရွေးပြီးတော့ကျမတို့လုပ်ရချင်းဖြစ်ပါတယ
်။အလားတူနယူးယောက်မြို့မှာလည်းမြန်မာနဲ့အခြားနိုင်ငံတကာကနိုင်ငံသား900ကျော်ပါဝင်ပြီးမြန်မာနိုင်ငံရေးစစ်တပ်ရဲ့အကြမ်းဖက်လုပ်ရတွေကိုရှုတ်ကြဆန့်ကျင်တဲ့ချီတက်ဆန္ဒပြပွဲတစ်ခုကျင်းပခဲ့ကြအောင်အဲ့ဒီပွဲမှာပါဝင်တဲ့ကိုနေလင်းထွန်းကပြောပါတယ
်။အဓိကတော့ကျွန်တော်တို့ဒီဒီမိုကရေစီတပ်ဖွဲ့နေကြတဲ့ဒီဟောင်ကောင်ထိုင်ဝမ်ထိုင်လန်အမြဲမှာပေါ့နော်တိဘက်လည်းပါတယ်ဆိုတော့ဒီနိုင်ငံတွေအနေနဲ့ဥပမာကြီးမှာလက်ရှိဖြစ်ပေါ်နေတဲ့ဆေးရနာရှင်တွေမတရားတပ်ဖြတ်မှုတွေကိုသူတို့ကလည်းပူပေါင်းပါဒက်တာပါဝင်ပြီးတော့ကျွန်တော်တို့စူပေါင်းလုပ်ကြတဲ့ပွဲပေါ့နော်နှစ်နိုင်မှကျင်းပပြီးညနေ3နိုင်မှကျွန်တော် broken bridge ကိုဦးကျွန်တော်လမ်းလျှောက်နေပါခင်ဗျာဒီလိုပြောဗျာကိုယ်နိုင်ငံသားတွေကိုယ်ကြည့်သူတွေလူတွေကိုမတရားတပ်ဖြတ်နေတာနိုင်ငံတကာနိုင်ငံတွေမဖြစ်သင့်ဘူးကျွန်တော်အနေနဲ့ဒီဆွတ်ဆဲကိုလုံးဝလုံးဝဆန့်ကျင်နေရှုံချရဲနောက်ထပ်ချက်မတက်ဘူးလေကျွန်တော်အနေနဲ့တတိပေးလို့ရပေါ့နော်ကျွန်တော်တို့တောင်းဆိုလိုတာကတော့ကျွန်တော်တို့ဒီ UN အနေနဲ့ရောကျွန်တော်တို့ဒီအတူပီနေရောအများဆုံးကျွန်တော်နိုင်ငံရဲ့ဒီဆိုရစအချမ်းဖိုက်အုပ်စုကိုအများဆုံးဝင်ရောက်ပြီးတော့ဖြည့်ရှင်းပေးပါဒီလူတွေအများဆုံးတုတ်တင်ပေးပါကျွန်တော်အဲ့ဒါပဲပြောချင်ပါတယ
်အမေရိကန်နောက်ဘက်ခြမ်းဆန်ဖရန်စစ္စကိုမြို့မှာလည်းမြန်မာနေဦးဒေါ်လာရင်းနေအဖြစ်စနေနေ့နေ့လယ်ပိုင်းကကျင်းပခဲ့ပါတယ်ဆန္ဒပြပွဲမှာဥကူကူလေးပြောကြတာက
ဒီအမေရိကန်ပြည်တော်စုမှာရှိကြတယ်ပြည်နယ်တွေပြည်နယ်တွေမြို့တွေအားလုံးကစန္ဒပြနေကြတာဖြစ်ပါတယ်။ဒီကမ္ဘာလုံးမှာလည်း global action အနေနဲ့စန္ဒပြနေတာဖြစ်ပါတယ်။ကျောက်တုံးရဲ့တော်လိုင်းကြီးကအယမ်းကိုရှင်းတယ်။ပါတီဆွဲမရှိဘူး။ဘာဆွဲမှမရှိဘူး။ယနေ့ဖြစ်နေတဲ့တိုက်ပွဲဟာပြည်နိုင်တဲ့စစ်အာဏာရှင်တစုနဲ့အပြည်နိုင်တဲ့ပြည်သူတရားလုံးရဲ့တိုက်ပွဲဖြစ်တယ်။ဒီနေ့ကပြည်သူရဲ့တော်လိုင်းကြီးနဲ့ဖြစ်တယ်ဒီမိုကရေစီရရှိရေး
တော်ရဲ့တော်ရဲ
့ရေတော်ဘုံ
အာရမီ
ရေတော်ဘုံ
အာရမီ
ကန်နဂီပြည်နယ်လူးဝစ်ဘေးမြို့မှာလည်းတိုင်းသားပေါင်းစုံစုဝေးပြီးမြန်မာဆက်အနာသိန်းဆန့်ကျင်ဆန္ဒပြပွဲပြုလုပ်ခဲ့ကြောင်းအဲ့ဒီနေရာကိုရောက်နေတဲ့ဒေါက်တာတင့်ဆွေကအခုလို့ပြောပါတယ
်ဒေတာကမြို့တော်ဝင်ယုံကရောဟိုအစိုးရယုံကရောနှစ်ဦးကလည်းစကားပြောကြပါတယ်ပြောတော့ကျွန်တော်တို့ကဒီအမေရိကန်ပြည်တော်စုကိုဗမာပြည်မှာဒီနေ့ဖြစ်နေတာဒီပြည်သေးကြလို့နော်ဒါတစ်ချက်နောက်အရေးကြီးဆုံးတစ်ချက်ကိုကျွန်တော်တင်ပြကြတာဒီလိုခင်ဗျအမေရိကန်နိုင်ငံဟာတိတိတန်လူမျိုးပေါင်းစုံအတန်းစားပေါင်းစုံဘာသာပေါင်းစုံပေါင်းစုံနဲ့နေတော်လဲပဲသူတို့ရဲ့အတုံးနှုံးရဟိုအင်္ဂလိပ်လိုဆိုတော့ melting pot ပေါ့နော်အရာရာတွေဟာစားကောင်းတော့ဖွေတွေအမေမျိုးစုံဟာအိုးကြီးတစ်ခုထဲမှာထည့်ပြီးချက်တခါမှာပျော်ဝင်နေတဲ့တစ်ခုတည်းသောကောင်းမွန်တဲ့ဟင်းလျာကြီးဖြစ်တယ်လို့တင်စားကြတယ်အလားတူပဲကျွန်တော်တို့ဒီနေ့မြန်မာနိုင်ငံမှာ G7 ဒီကူစီပီလုပ်နေတဲ့မြန်မာနိုင်ငံဟာ Belting Pot ပါမှာဖြစ်အောင်ဆောင်ရွက်နေကြတယ်လို့ဒီနေ့ကြောင်းလို့ကျွန်တော်တင်ပြခဲ့ပါဟုတ်ကဲ့
Massachusetts ပြည်နယ် Boston မြို့မှာလည်းပြည်နယ်လွှတ်တော်အဆောက်အုံရှိရာချီတဲ့သူတွေနဲ့ဆန္ဒပြခဲ့ကြောင်းမတ်တော်ရာထွန်းကျော်ကပြောပါတယ
်ဒါမဲ့ဒီနေ့ကပိုတိုက်ဆိုင်တာကတော့မြန်မာပြည်မှာအခုဒီစေအုပ်စုစစ်စစ်ခွဲဒေါ်လာနဲ့28ရာနေနဲ့တိုက်ဆိုင်နေပါတယ်ကျွန်တော်ကဗမာပြည်မှာရှိတဲ့ကြီးသူတွေနဲ့150သောကြီးသူတွေနဲ့ကျွန်တော်ဒီမှာတသားနဲ့တွေ့တဲ့တခေါ်တော့ကျွန်တော်တို့ညီတို့စုစည်းစည်းနဲ့အင်အားပြပြီးတော့အဲ့လိုမျိုးပေါ့တကယ်တော့ရက်တည်ပါဆိုတဲ့အကြောင်းအဓိကပြောချင်တာပါကျွန်တော်တို့ဒီမှာအခုဆန္ဒထုတ်ဖို့ပဲနေပြင်ကိုဝေအားလူအားရှိသမျှအင်အားနဲ့အခုလောဒီဘက်ကလူဒီဘက်ကလူတွေအားလုံးစ조사နေကြပါတယ်ခုနလိုပေါ့နော်ဒီလိုကိုကျင်းနယ်မှာရှိတဲ့ကိုယ်လွှတ်တော်အမတ်တွေကိုယ်လည်းခုနစာရေးတဲ့အလုပ်တွေအဲ့ဒါတွေလောက်တာလည်းရှိသလိုခုနငွေရေးကြေးရေးခုနတော့ပေါ့နော်မာဂျီ၆ဘတ်ပေါ့အတွက်တွေရောအကုန်လုံးပေါ့နော်ဒီဘက်ကဖက်ဆောင်ကျွန်တော်တို့လုပ်နေပါတယ်ဒီမှာပြည်သားကျွန်တော်တို့တကားရဲ့ရှိနေပါတယ
်အလားတူကနေဒါနိုင်ငံတိုရွန်တိုမြို့မြို့တော်ခမ်းမရှိမှာမြန်မာနိုင်ငံသားတွေဆန္ဒပြခဲ့ကြကြောင်းဆန္ဒပြပွဲကိုရောက်နေတဲ့ဦးညွန့်လှနဲ့မြန်မာကနေဒီယန်ကွန်ရက်ကကိုတင်မတီစောစောကပြောပါတယ
်ကျွန်တော်တို့ဒီနေ့တိုရွန်တိုမြို့မှာဒီမတ်လ28ရက်နေ့တော်လန်ရေးနေ့ဆိုတဲ့အခါကတကယ်တမ်းကျတော့စစ်အာဏာရှင်တွေက ီဆိုတာတဲ့ facet တော်လန်ရေးကိုဆန့်ကျင်တဲ့နေ့ဖြစ်ပါတယ်အဲ့ဒီနေ့နဲ့အတူဥတပြိုင်ထဲမှာကျွန်တော်ချမ်းချင်းကချင်းကရင်စတဲ့တိုင်းသားပေါင်းစုံပြင်းအာရှနိုင်ငံတွေကပါပူးပေါင်းပြီးတော့ကျွန်တော်ဆန္ဒပြပွဲကိုလာရောက်အပိတ်ကူညီတာတွေ့ပါတယ်ကျွန်တော်တို့ရဲ့အဓိကရည်ရွယ်ချက်ကတော့ CDM ကိုဝေးရန်ရေးနောက်တစ်ခါ CRPH ကိုအပြည့်အဝဝိုင်းဝန်းကူညီတန်ဖိုးရေးနဲ့မြန်မာနိုင်ငံမှာ Federal နိုင်ငံပေါ်ထွန်းရေးအတွက်အစဉ်တစိုက်ကြိုးပမ်းဆောင်ရွက်သွားမယ်ဆိုတော့တန်တိတ်တန်ရွေကျက်တွေနဲ့ကျွန်တော်ဒီမှာလာပြီးတော့ဆန္ဒပြဆွေးနွေးရင်းဖြစ်ပါတယ
်တိုရန်တိုမြို့ရဲ့ CDO ရှင်းမှာကျွန်တော်တို့ဆန္ဒပြနေတာဖြစ်ပါတယ်ကျွန်တော်တို့ဒီ29ရက်နေ့ဆိုတာကတော့ message ban ကိုတော်လာခဲ့တဲ့ online ရေးနဲ့ဖြစ်ပါတယ်ဒါကို under thing ကောင်စီကသူတို့တွေအနေနဲ့နိုင်မယ်ကိုသူတို့အားမပြောင်းပြီးတော့ပြည်သူတွေကိုလှည့်စားဖို့ကြိုးစားတဲ့လုပ်ရအနေနဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းကောင်စီကချိန်မှခဲ့တဲ့ပုံမှာကျွန်တော်တို့အနေနဲ့ကစံပယ်ဆန့်ကျင်ရှုံးချတယ်ဆိုတော့ပြကျင်တယ်ပြီးတော့ကျွန်တော်တို့ဗမာပြည်မှာရှိနေသောကျွန်တော်တို့မြန်မာပြည်သူတွေနဲ့အတူတသားနဲ့ကျွန်တော်တို့ကအချိန်တိုင်းနေရာတိုင်းမှာကျွန်တော်တို့ရပ်တည်မှုရှိတယ်ကျွန်တော်တို့အတူတူပဲရှိတယ်ဆိုတော့ပြကျင်တယ်ဒါပါကျွန်တော်ဒီလိုရပုံသတင်းစကားပေးချင်တာကတော့ကျွန်တော်တို့ပြည်သူတွေဒီပြောက်တော့မှမဟုတ်ဘူးကျွန်တော်တို့တောင်းဝန်ကိုပြီးဆုံးတဲ့ဒီကျွန်တော်ဆက်လက်တက်ဖို့မှာဆိုတော့ကျွန်တော်တို့ပြောချင်ပါတယ်
ကနေဒါနိုင်ငံဗန်ကူးဗားမြို့လေကောင်လူစီကားတဲ့အရမှာမြန်မာတိုင်းရင်းသားတွေစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြခဲ့ကြတယ်လို့ဥဆောင်ပါဝင်သူကိုလင်တန်ကျော်ကပြောပါတယ
်အခုကျွန်တော်တို့ဆန္ဒပြတဲ့အကြောင်းအရာကတော့ CRPH ကိုနိုင်ငံတကာအစိုးရအနေနဲ့အတိအမှတ်ပြုခိုင်းခြင်းနဲ့ဟိုအတိအမှတ်ပြုပြီးမှပဲကျွန်တော်ဒီနိုင်ငံသားအစိုးရတွေက CRPH ဒီလို Federal Democracy စနစ်ချမှတ်လမ်းစဉ်သူတို့ပံ့ပိုးလေးရအောင်အဓိကအဲ့ဒါကိုပထမအချက်အနေနဲ့အဲ့တော့ဆန္ဒပြတာဒုတိယအချက်တော့ကျွန်တော်အခုဒီစစ်အာဏာရှင်စနစ်ကိုကျွန်တော်တို့ generation Z ပေါ့ဒီ generation Z မှာပဲအဆုံးတက်ချင်ကျွန်တော်နောက်လာမယ့်မျိုးဆက်တွေကိုလည်းဒီလိုမခံစားချင်အောင်အခုဒီဘာပြောဖြစ်ပြက်နေတဲ့ဥစ္စာတွေလည်းလုံးဝပြန်မခံစားခိုင်းချင်တော့ဆိုတော့ကျွန်တော်တို့အဲ့ဒါဒုတိယအချက်အနေနဲ့ကျွန်တော်တို့အဲ့ဒါပြတာပေါ့ပြီးတော့တတိယအချက်ကတော့ကျွန်တော်အခုဒီမှာ Canadian အစိုးရအခုသူတို့ချတာတဲ့ sanction ကတော့ရှိတယ်ဒါမှမဟုတ်သူတို့ဒီ PR နည်းနေတော့မယ်ဆိုကျွန်တော်တို့ကနေဒါရောက်ပမာတွေကကျွန်တော်အဒီကနာဆိုရအဲ့လိုမျိုးဖီအပူပေးခိုင်းကြတယ
်မြန်မာနိုင်ငံမှာမတ်လ29ရက်နေ့ကဆန္ဒပြပွဲတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းမှုအတွင်းလူပေါင်းတရာကျော်တည်ဆုံခဲ့တဲ့လုပ်ရအတွက်ကုလသမဂ္ဂအတွင်းမှုချုပ်ကရောဗြိတိန်နိုင်ငံကပါအပြင်းထန်ရှုတ်ချခဲ့ပါတယ်ခင်ဗျာ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ VOE မိတ်ခင်တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာပါ။အခုတော့မြန်မာနိုင်ငံအကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြချက်တွေကကောင်းတို့ရဲ့ရာတွေကိုမူရင်းအာဘုံမပြည့်ကိုအောင်မြတ်သူကတင်ဆက်ပေးပါမယ်
။ကျမတို့နိုင်ငံတော်ဆက်ပြီးဆန္ဒပြသွားကြမယ်ဆိုတဲ့ခေါင်းစဉ်နဲ့ Bangkok Post Online သတင်းစာမှာဖော်ပြထားတဲ့မိငင်းချင်းရဲ့အတွေ့အမြင်ဆောင်းပါးကိုတင်ပြပေးချင်ပါတယ်။ရက်ဆက်ကြမ်းတမ်းတဲ့ဖိနှိပ်ဖြိုခွင်းမှုတွေရှိနေပေမဲ့လည်းအသက်အရွယ်အမျိုးမျိုးဘဝနောက်ခံအမျိုးမျိုးရှိကြတဲ့မြန်မာအမျိုးသမီးတွေဟာဆန္ဒပြပွဲတွေရဲ့အဓိကနေရာတွေမှာပါဝင်ခဲ့ကြပြီးသူတို့ဟာလမ်းပေါ်ထွက်တဲ့ဆန္ဒပြသူတွေကနေအင်တာနက်အသုံးပြုပြီးဆေးအာဏာသိမ်းတာကိုစတင်ကြတဲ့ Keyboard Warriors, ဆေးရုံဝန်ထမ်း၊ဘန်ဝန်ထမ်း၊ကျောင်းဆရာမှစသဖြင့်လည်းလူထုအခွင့်အရေးလှုပ်ရှားမှုတွေမှာပါဝင်ကြတယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါဗျ။အခုခါမှာတော့လေးများတွေပလင်းပုံးတွေကိုအသုံးပြုပြီးကိုကုတ်ကိုကာကွယ်လာတဲ့ဆန္ဒပြသူတွေများလာတယ်လို့အချီနေတွေဟာပို့ပြီးတော့သူထက်တန်ရုံဖြစ်မဲ့စီကိုဥတီနေတယ်လို့ဆောင်းပါးကဆိုပါတယ်။အာဏာသိမ်းစတင်ရေးဆန္ဒပြပွဲအစောပိုင်းရက်သက်တပတ်တွေနဲ့နှိုင်းရှင်ရင်လုံးကြုံရေးတပ်ဖွဲ့ဝင်တွေရဲ့ထိတ်တဲရင်ဆိုင်ရာမှာအမျိုးသမီးတွေကိုအတွေ့ရနဲလာပေမဲ့သူတို့အပေါ်မှာပြစ်ကတ်ရိုက်နှက်ဖမ်းဆီးတာတွေကတော့ဆက်ပြီးရှိနေသေးပဲလို့ဆောင်းပါးမှာဖော်ပြထားပါတယ်။လမ်းမော်ထွက်ဆန္ဒပြတာပါဝင်ဆန္ဒပြသူတွေကိုအစားအစာနဲ့ငွေကြေးထောက်ပံ့တာသူတို့ပုံခုဖို့ကူညီပေးတာစသဖြင့်ဖြစ်နိုင်တဲ့နည်းလမ်းတွေနဲ့ပါဝင်မယ်ဆိုတော့အစားတောက်ထုတ်လို့ရေးစေုံကအလုတ္တမအမတ်ပြုံပြုံရဲ့ပြောဆိုထားတာကိုလည်းကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။ ဖမ်းမရန်ထုတ်ပြီးတရားစွဲတာကစစ်တပ်ရဲ့အလုပ်ဖြစ်ပြီးကျမတို့အလုပ်ကတော့လူလူတော်လှန်ရေးကိုအောင်ပွဲရတဲ့အထိဆက်လက်တည်ဆောင်သွားဖို့ပဲဖြစ်တယ်လို့ရေးသားရတဲ့မတ်ဤသင်ဆောင်မွန်ရဲ့လူမှုမီဒီယာဖော်ပြချက်ကိုလည်းဆက်လက်ပြီးတော့ဆောင်းမရှင်ကကိုးကားထားပါတယ်။ဆန္ဒပြပွဲတွေနဲ့အမျိုးသမီးတွေဟာမြမတပိုင်းနဲ့လျှောက်အမြဲအတူရှိနေခဲ့ပြီး1988လူထုအုံကြွားမှုကိုပြန်လည်လာမယ်ဆိုရင်လည်းနောက်ထပ်အုံကြွားမှုအလားအလာတွေရှိတာကိုတွေ့ရတယ်လို့ဆောင်းမကဆိုပါတယ်။အချမ်းဖတ်မှုတွေကြောင့်လူထုဟာနောက်ဆုတ်သွားပေမဲ့ခွင့်ရရတာနဲ့သူတို့ပြန်လာကြတယ်လို့ဆိုပါတယ်။ဒေါ်လာရင်းဟာပန်းနဲ့မရောမချင်းလုပ်ငန်းတွေမပြီးဆုံးတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်ဆိုတော့အမြင်ဖော်လိုတဲ့သတင်းသမားတို့ရဲ့ပြောဆိုထားတာကိုလည်းဆောင်းမမှပေါ်ပြထားပါတယ်။အာနာသိမ့်အမိကလေးကနေမတ်လ20အထိလူ2345ဦးကိုဖမ်းဆီးတရားစွဲအမိန့်ချတာမျိုးတွေရှိနေပြီး249ဦးအသက်ခံခဲ့ကြရတယ်လို့နိုင်ငံရေးကျင်းသားများကကူညီဆော့ရှော့ရေးအသင်း ABBB ရဲ့ထုတ်ပြန်ချက်ကိုလည်းဆောင်းမမှကိုးကားထားပါတယ်။ABBB နဲ့ Democratic Myanmar အသံ DVB တို့ရဲ့အချက်လက်တွေအရအသက်ခံကြရသူတွေတဲက 81.4 ရာခိုင်နှုန်းကအမျိုးသားတွေဖြစ်ပြီး 9.2 ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်ကြတယ်လို့ဆိုပါတယ်။အပန်းခံထားသူတွေထဲမှာ28ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်တယ်လို့ရှမ်းမျိုးသမီးလှုပ်ရှားမှုအဖွဲ့ရဲ့အချက်လက်ကိုလည်းကိုးကားပြီးတော့ဆောင်းမမှဖော်ပြထားပါတယ်။ထုံးစံအားဖြင့်နေအိမ်မှာနေပြီးအိမ်အလုပ်တွေနဲ့ပဲမြင်တွေ့ကြရတဲ့အမျိုးသမီးတွေဟာအာဏာရှင်စန့်ကျင်ရေးအစောပိုင်းနေ့တွေမှာအိုးကတ်တွေတီးခေါက်တာအစလူလူအခန့်ရေးလှုပ်ရှားမှု CDM အလဲထမိန်တပိတ်အစုံပါဝင်လာကြတယ်လို့ New Mandela စာအုပ်ကိုရေးသားပြုစုသူလည်းဖြစ်လူလူမှုဝါဒလေးလာသုံးသက်သူလည်းဖြစ်တဲ့ MacKenkin Mara ရဲ့ပြောဆိုထားတာကိုလည်းကိုးကားပြီးတော့ဆောင်းမမှဖော်ပြထားပါတယ်။အာနာသိန်းစန့်ကျင်မှုတွေကတော့ဒီကနေ့အထိအသွင်သဏ္ဍာန်အမျိုးမျိုးနဲ့ဆက်လက်ပေါ်ပေါက်လျက်ရှိပြီးညဘက်ဖျောင်းနိုင်ထုံးတဲ့လှုပ်ရှားမှုအာယုံဦးလှုပ်ရှားမှုပရိတ်ရွတ်ဖက်တဲ့လှုပ်ရှားမှုစသဖြင့်မာဗျူဟာအမျိုးမျိုးတွေ့ရကြောင်းဆောင်းမမှဖော်ပြထားပါတယ်။ပြည့်စုံတော့ www.bangkokpost.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင် VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်တောင်ကိုရီးယားအာဏာပါတီတွေကမြမအရေးကိုစိတ်ဝင်စားကြတဲ့လွှတ်တော်အမတ်တွေဟာမြမပြည်သူတွေကိုအားပေးဖို့အတွက်မြမနိုင်ငံကိုသွားဖို့အထိကြိုးစားခဲ့ကြပြီးမဲ့ပြည်ဝင်ခွင့်ဗီဇာမရကြပါဘူးတောင်ကိုရီးယားကမြမဒီမိုကရေစီလှူရှားသူတွေကိုကူညီပံ့ပိုးဖို့အတွက်လည်းသူတို့ဘက်ကပဲဆက်သွယ်တွေ့ဆုံမှုတွေဆောက်လုပ်ခဲ့တယ်လို့မြမအရေးလှူရှားသူလူငယ်မတ်ခိုင်ခိုင်မိုးထက်ကပြောပါတယ်သူကတော့လူမှုကွန်ရက်ပေါ်မှာမြမ Girl in Korea ဆိုပြီးတော့နာမည်ကြီးတဲ့ Social Influencer တယောက်လည်းဖြစ်ပါတယ်တောင်ကိုရီးယားလွှတ်တော်အမတ်တချို့နဲ့တွေ့ဆုံပြီးတော့မြန်မာရေးဆွေးနွေးခဲ့တဲ့မတ်ခန့်ခိုင်မိုးထက်ကိုမတ်ဆုမြတ်မောင်ဆက်သွယ်ပြန်ထားပါရစေ
။မတ်ခန့်ခိုင်မိုးထက် VOA မြန်မာပိုင်းအစီအစဉ်ကနေကြိုဆိုပါရစေရှင်
။ဟုတ်ကဲ့မင်္ဂလာပါရှင်
။အာရှနိုင်ငံတွေထဲမှာဒီမြန်မာအရေးနဲ့ပတ်သက်လို့ပေါ့နော်ဒီပြည်သူတွေဘက်ကနေပြီးတော့တက်တက်ကြွကြွအရက်တည်နေတဲ့နိုင်ငံတောင်ကိုရီးယားနိုင်ငံဖြစ်ပါတယ်။ဒီတောင်ကိုရီးယားလွှတ်တော်အမတ်တွေဆိုလို့ရှိရင်လည်းဒီဒီမိုကရေစီရေးဆန္ဒပြမှုတွေမှာသူတို့ကိုယ်တိုင်ပါဝင်ပြီးတော့မှလာပြီးမိန့်ခွန်းပြောတာတွေရှိတယ်။နောက်ညီမတို့ဆိုလို့ရှိရင်လည်းတောင်ကိုရီးယားလွှတ်တော်အမတ်တွေနဲ့ပေါ့နော်တွေ့ဆုံဆွေးနွေးတာမျိုးတွေလုပ်ပါတယ်ဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံရဲ့ဓမ္မတွေရဲ့စိတ်ဝင်စားမှုအခြေအနေကိုအရင်ဆုံးပြောပြပေးပါရှင်
။ဟုတ်ကဲ့သူတို့ကဒီမြန်မာပြည်အရေးကိုပေါ့နော်စိတ်ဝင်စားတယ်ဆိုတာညီမတို့အနေနဲ့သွားပြီးတော့တောင်းဆိုရလောက်အောင်ထိမဟုတ်ဘူးပေါ့နော်သူတို့ကိုယ်တိုင်ကတကယ်စိတ်ဝင်စားတာညီမတို့ဒီလွှတ်တော်အမတ်တွေနဲ့တွေ့ခဲ့တာမျိုးဆိုလို့ရှိရင်ညီမတို့သွားပြီးတော့တွေးခွင့်ပေးပါဆိုပြီးတောင်းဆိုတာမျိုးမရှိခဲ့ဘူးပေါ့နော်သူတို့ကိုယ်တိုင်ကအစားအဲ့လိုမျိုးအော်ဒီလိုမျိုးတောင်းဆိုခြင်းနဲ့ဆိုလို့ရှိရင်တွေ့မလားဆိုပြီးတော့အရင်မေးတယ်တက်လို့ရှိရင်ညီမတို့ဒေဂျုံဘက်မှာပေါ့နော်အပတ်တိုင်းစုတယ်တနင်္ဂနွေတိုင်းစုပြီးတော့ဒီဆန္ဒပြမှုတွေလုပ်ကြအဲ့ခါမှာသူတို့အဲ့ဟာကိုသူတို့တိသွားတဲ့ခါကျတော့သူတို့ဘာကူညီပေးရမလဲကူညီခြင်းနဲ့ဆိုဒီလွတ်တော်အမတ်ကအတွေ့အကြုံမှုကိုယ်တိုင်ကအစားလှမ်းပြီးဆက်သွယ်ရဲပေါ့နော်ဆက်ပြီးငါတို့ကူညီခြင်းနဲ့အဲငါတို့တွေးကြမယ်အဲ့လိုမျိုးပေါ့နော်လူငယ်စုပြီးတော့လာတွေ့ပါသူတို့လည်းဒီ ဒီဆန္ဒပြပွဲတွေကိုလိုက်ခဲ့မယ်ဆိုပြီးတော့သူတို့ကိုယ်တိုင်ဟိုဆာတကယ်ကိုအာဂျိုမန်တန်နဲ့လာပြီးတော့ခေါ်တယ်တွေ့သူတို့နဲ့တွေ့ဖို့ပြောတယ်ပြီးအဲ့နေတော့ဆိုအရန်လေးစားဖို့ကောင်းတာလွတ်တော်အမတ်ကအဲ့နေထဲကျော်မှာအရန်အေးတယ်ဒီရာသီဥတုအရန်လည်းအေးတဲ့အချိန်မှာသူတို့နှစ်နာရီလုံးသူအင်ကြီးပပလေးပဲအဲ့ညီမတို့နဲ့အတူတူလေးဒီဆိုင်းမုတ်ကြီးကင်ပြီးတော့ဒီနိုင်နေကြမျိုးတို့ရက်နေပြီးမပြန်ဘူးပေါ့နော်အဲ့တော့နောက်ဆုံးမိတ်ကြမှာသွားပြီးတော့လို့မေးကြည့်ရခါကျတော့တို့ပြန်ရင်းလဲလူငယ်တွေပြန်သွားမှာဆိုလို့လဲမပြန်မဲနဲ့လဲအဆုံးထိအဲ့လွတ်တော်အမတ်ကိုယ်တိုင်ကိုအဆုံးထိရက်နေပြီးတာ
အခုလက်တလောဒီမကြခင်တော့ပဲပေါ့နော်မအခန့်ခိုင်ဖို့တက်ဆိုလို့ရှင်လဲကိုရီးယားလွတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့တာရှိပါတယ်ဆိုတော့အဲတွေ့ဆုံခဲ့တဲ့လွတ်တော်အမတ်တွေကဘယ်နှယောက်ကိုတွေ့ဆုံခဲ့ပြီးတော့ဘယ်ပါတီတွေရလဲဆိုတာလဲသိချင်ပါတယ်ရှင်နောက်တို့နဲ့ရောတွေ့ဆုံတဲ့အခါမှာဘာတွေဆွေးနွေးခဲ့ပါလဲရှင်
အာညီမတွေ့ဆုံမှုတာတော့ဒီကင်မြွန်ဟိုအမတ်ရဲ့ပြီးရင်ချန်ချောမင်းအမတ်ရဲ့ပေါ့နော်ဒီနှစ်ယောက်ကိုတော့ဒီရုံငန်းထီသွားပြီးတော့တွေ့ဆုံခဲ့တယ်ကင်မြွန်ကိုအမတ်ကကြတော့ဒီဒေါ်ဘလော့မင်းကျူတန်ဆိုပြီးတော့သူတို့ရဲ့ဒီမိုကရက်တစ်ဒီအနိုင်ရပါတီလက်ရှိအစိုးရရဲ့ပါတီရပေါ့နော်အမတ်ဖြစ်တယ်သူကဒီနိုင်ငံညာရေးနဲ့ဆက်ဆက်တဲ့ဒီဝန်ကြီးဌာနလို့ပြောရရှင်ပြီးတော့ဒီချောင်ချောမင်းအမတ်ကကြတော့သူကအာဒီထေချွန်မြို့ဇာတိဖြစ်တဲ့အတွက်ကြောင့်မဟုတ်သူကထေချွန်မြို့မှာလှုပ်ရှားမှုပြုတဲ့အခါမှာသူအနေနဲ့အဲ့လိုမျိုးကုညီခြင်းတဲ့အတွက်ကြောင့်မဟုတ်ဆက်သွယ်လာတာပေါ့နော်တခြားအမတ်တွေကကြတော့ဒီညီမတို့ဒီမြန်မာတန်ယုံရှိမှာပေါ့နော်မြန်မာတန်ယုံရှိမှာဤကျောင်းအေဝန်နင်းဆိုပြီးဒီဤကျောင်းအမတ်ကကြတော့ဒီမြို့သမီးအမတ်ဆိုပေမဲ့သူနဲ့တူတူတခြားမြို့သားအမတ်9ယောက်လောက်နဲ့ပေါ့နော်6ယောက်လောက်အတူတူလိုမျိုးအဲ့ဒီကမြန်မာတန်ယုံရှိမှာသူသတင်းစာရှင်းလင်းပွဲလဲလုပ်ကြတယ်ညီမတို့တွေ့ရခါကျတော့တကယ်ဟိုဖလဲတကင်းမဲ့သူတို့ဒီကိစ္စဒီလိုမျိုးစူးစမ်းနေပါတယ်မြန်မာနိုင်ငံပြည်ဝင်ဝင်ရအောင်ထိသူတို့စူးစမ်းနေတယ်ဆိုတာမျိုးတွေပြောကြရပေါ့နော်အဲတော့ဒီပထမဦးဆုံးညီမတို့တွေ့ခဲ့တဲ့အမတ်နဲ့တွေ့တုန်းကတော့ညီမတို့ကတောင်းဆိုခဲ့တာတွေကဘာလဲဆိုတော့ CRPH ကိုအဓိက CRPH ကိုအဓိကထားပြီးတောင်းဆိုတာပေါ့နော် CRPH ကိုအတိမတ်ပြုပေးဖို့ဒီ UN မှာလည်းမြန်မာဘက်ကနေပြီးတော့ထောက်ခံပေးဖို့ပြီးတော့လို့ရှိရင်ဒီအစိုးရစစ်အာဏာရှင်တွေကိုပေါ့နော်စစ်အာဏာရှင်တွေကိုဒီအကြမ်းဖက်ဖွဲ့စည်းဖြစ်သတ်မှတ်ပေးဖို့ပြီးရင်အဓိကကဒီမြန်မာပြည်ဒီဒီမိုကရေစီမရမချင်းပေါ့နော်ဒီမြန်မာနိုင်ငံရဲ့ဒီစစ်အာဏာရှင်တွေလုပ်နေတဲ့လုပ်ငန်းစုတွေမှာပေါ့နော်ကိုရီးယားလုပ်ငန်းတွေရဲ့ဒီ investment အရင်ကြီးတယ်ဒီမြန်မာနိုင်ငံထဲမှာ၄ခုမြောက်အကြီးဆုံးပေါ့နော်ကိုရီးယား investment လုပ်တာဆိုလို့ရှိရင်၄ခုမြောက်အကြီးဆုံးဖြစ်တယ်အဲ့ထဲမှာအကြီးဆုံးကတော့ကြားထားတာက POSCO ရဲ့ NO City ဒီညီမတို့ဟိုမှာတောင်ကလာဘမှာလာမသိဘူး NO City စောင့်နေရရှိ NO City ရဲ့ပြီးရင်ဒီ Wise Pacific ဆိုတာရှိရပေါ့နော်အဲ့အဲ့ဒီလုပ်ငန်းစုတွေအကြောင်းပေါ့ဒီဟာမျိုးတကယ်မြန်မာစစ်တပ်နဲ့အခုလက်တွဲနေတာဆိုလို့ရှိရင်ဒီရက်တန့်ပေးဖို့ပေါ့နော်ဒီခါလေးထွက်သွားဖို့ကြီးတော့မဟုတ်ဘူးဒီချိန်မှာခဏရက်တန့်ပေးဖို့ဒီစစ်အာဏာရှင်တွေလက်ထဲကိုဒီပတ်ဆက်အလုံးရင်းဝင်သွားမယ့်ဟာမျိုးတွေကိုအခုချိန်မှာရက်ထားပေးဖို့တောင်းဆိုခဲ့တယ်ပေါ့နော်ပြီးတော့ဒီမြန်မာနိုင်ငံစီဒီအလုံးနေတဲ့ဝန်ထမ်းတွေအနေနဲ့လည်းအခုကြားနေရတာတွေဆိုလို့ရှိရင်ကိုရီးယားရဲ့ဒီ micro financing ဘိုင်းတွေမှာပေါ့နော်အလုံးလုံးနေတဲ့ဝန်ထမ်းတွေအနေနဲ့ဒီလုပ်ငန်းတွေလည်းပတ်နေစေဖြစ်တဲ့အတွက်ကြောင့်လို့ဒါပြည်သူတွေအတွက်လည်းအရန်ခက်ခဲဖြစ်နေတယ်။ဒါရက်တန့်တင်တယ်လို့ပြောကြရပေါ့နော်။အဲ့ခါမှာဒီလိုကိုရီးယားမြန်မာမှာရှိနေတဲ့ကိုရီးယားလုပ်ငန်းစုတွေအနေနဲ့လည်း Loser CDM မှာအကြိမ်ပါဝင်မယ်ဆိုပါဝင်လို့ရနိုင်ပေါ့နော်။ပါဝင်ပေးလို့ရအောင်လို့အဲ့ဒါတောင်းဆိုခဲ့ပြီးတော့ဒီမြန်မာကိုရီးယားမှာရှိနေတဲ့မြန်မာလုပ်သားတွေဟူ Loser Visa ပြည့်သွားပြီးတော့မြန်မာပြည်ပြန်မှာရှိရတယ်။ဒါပေမဲ့အခြေအနေတွေကအရန်တင်းမာနေတဲ့အတွက်ကြောင့်မလို့ပြန်သူတို့မပြောင်းချင်တဲ့သူတွေလည်းရှိတယ်။အဲ့တော့အဲ့ဒီလူတွေအတွက်ဒီ Visa ပေါ့နော်ဆက်လက်နေထိုင်ခွင့်ပေးဖို့တောင်းဆိုခဲ့အဲ့ဒီထိုင်ဝင်ပေးဖို့လည်းတို့ကတနေ့လာနေမှညီမတို့တင်ပြခဲ့တယ်တောက်ကြနေမှတို့တခါရဲလို့ဖြည့်ရှင်းပေးခဲ့ပေါ့နော်အရင်မြန်တယ်လုပ်ပေးရပြီးတော့ဟိုအဲ့အမတ်နဲ့နောက်တစ်ခါထပ်တွေ့တော့လေညီမတော်မပြောရသေးဘူးပေါ့နော် तू ကအရင်အော် तू အဲ့ဒီဗီဇာကိစ္စရေးတဲ့ဖြည့်ရှင်းအဲ့လိုမျိုးလွှတ်တော်တင်ပြပြီးတော့လေဖြည့်ရှင်းမှုလွယ်တာရင်ဖြည့်ရှင်းပေးလိုက်ပြီးတဲ့ POSCO ကိစ္စလည်းငါလွှတ်တော်ရေးတင်ပြထားတယ်ဒီဘက်ကနေပြီးတော့တံပြန်စစ်ဆေးမှုတွေတို့ပြန်လုပ်သွားမယ်အကယ်၍တကယ်အဲ့လိုမျိုးရှိရဆိုလို့ရှိရင်တို့အကောင်းဆုံးဆောင်ရွက်သွားပါမယ်ဆိုပြီးတော့တေချာကိုပြောခဲ့ရှင
်ဆိုညီမခုနကပြောသလိုပေါ့နော် POSCO ဆိုတာကတော့ဒီမြန်မာနိုင်ငံမှာဒီရွှေ gas သဘာဝ 2.0 လုပ်ငန်းမှာလုပ်နေတဲ့ကိုရီးယားရဲ့သမ္မတလုပ်ငန်းကြီးပေါ့နော်အဲ့ဒီလုပ်ငန်းကြီးကနေပြည်တော်မှာဒီစစ်တပ်ကိုလည်းတစ်ဖက်တစ်လမ်းကနေဝင်ဝင်ရှာပေးနေတယ်လို့ဖြစ်နေတယ်ဆိုပြီးတော့အဲ့ဒါကြောင့်ဒီလုပ်ငန်းချက်ထားပါဆိုပြီးလူခွင့်ရေးအဖွဲ့တွေကလည်းတောင်းဆိုနေတယ်ဆိုတော့အဲ့ဒီလိုမျိုးသူတို့တောင်းဆိုနေတဲ့လိုမျိုးညီမတို့လည်းတောင်းဆိုခဲ့တယ်ပေါ့လေဆိုတော့တကယ်ပဲလက်တွေ့ဖြစ်လာအောင်လို့ခုနပြောတဲ့ဒီကိုရီးယားအမတ်တွေကနေတစင်ကိုရီးယားအစိုးရကနေဖိအားပေးလာနိုင်အောင်ကိုဘယ်လိုမျိုးဆက်ပြီးတော့ညီမတို့လှုပ်ထားဖို့လှုပ် ွားဖို့အစီအစဉ်ရှိလဲရှင
်လောလောဆယ်ကတော့သူတို့အစိုးရလည်းတတ်နိုင်တည်းပေါ့နော်အများကြီးကူညီပေးနေတယ်အများကြီးကူညီပေးနေတယ်အဲ့လိုမျိုးအဲ့တော့ညီမတို့အနေနဲ့တစ်ခေါက်တင်ပြထားတယ်လောလောဆယ်တော့ခဏသူတို့ကြီးဘယ်လိုတွေဆက်ပြီးဆောင်ရွက်မလဲဆိုတာကိုစောင့်ကြည့်ဖို့ပဲလိုတယ်ပေါ့နော်ထပ်ပြီးတော့အရင်ကြီးတွန်းအားပေးလို့လည်းညီမတို့ဘက်ကအရင်ကြီးအဆင်မပြေဘူးပေါ့နော်သူတို့ဘက်ကမလုပ်ပေးနေရလည်းမဟုတ်ဘူးတောက်လျှောက်လုပ်ပေးနေတယ်စူးစမ်းပေးနေတယ်သူတို့လုံနိုင်တဲ့မြတ်အကောင်ဆုံးလုပ်ပေးနေရပေါ့နော
်အခုရပိုင်းတွင်မှာပဲပေါ့နော်ဒီမြန်မာနိုင်ငံကိုသွားဖို့အတွက်ကိုကိုရီးယားလွှတ်တော်အမတ်တရားဒီဗီဇာတင်တာဒါပေမဲ့မြန်မာတန်ရင်ကနေပြီးတော့သူတို့ဗီဇာမပေးဘူးအဲ့အတွက်လည်းသူတို့ဟိုစာတင်းစာရှင်းလင်းပွဲလုပ်တယ်ပေါ့လေဆိုတော့အဲ့လိုမြန်မာနိုင်ငံကိုသွားဖို့စူးစမ်းတဲ့အမတ်စုစုပေါင်းကဘယ်တယောက်ရှိပြီးတော့ဘယ်ပါတီတွေကသွားဖို့စူးစမ်းတာလဲဆိုတာရောသိပါလားရှင်
ဟုတ်ကဲ့ရှင်တို့အနိုင်ကဒီအစိုးရပေါ့နော်လက်ရှိအစိုးရပါတီရပဲတို့စူးစမ်းတာဖြစ်ပါတယ်ဤကျဲချုံအမတ်အပါဝင်တခြားအမတ်9ယောက်လောက်ရှိမယ်ရှင်တို့စုစုပေါင်းအမတ်ပေါ့နော်6ယောက်ကနေပြီးတော့တို့စူးစမ်းကြတာဖြစ်တယ်ဒီ22ရက်နေ့မှာဝင်ဝင်မရဘူးပေါ့နော်မရဘူးဆိုတာထွက်လာတယ်အဲ့တော့တို့23ရက်နေ့မှာတမ်းပြီးအစီဒီသတင်းစာရှင်းလင်းပွဲထလုပ်တယ်ပေါ့နော်တို့ကဒီတောင်းဆိုတာလည်းပဲဒီမြန်မာနိုင်ငံမှရှိရသူတို့နိုင်ငံသားတွေရဲ့လုံခြုံမှုနဲ့နိုင်ငံဒီလုပ်ငန်းရှင်တွေပေါ့လုပ်ငန်းတွေရဲ့ပေါ့နော်လုံခြုံမှုအတွက်သွားမယ်ဆိုပြီးတော့တောင်းဆိုတာဒါပေမဲ့အဲ့ဒီဟာကိုလည်းသူတို့ဘက်ကမြန်မာဘက်ကပယ်ချခဲ့တယ်ပေါ့နော်ဒါပေမဲ့မြန်မာအစိုးရအနေနဲ့ဒီကိုရီးယားလုပ်ငန်းရှင်တွေနဲ့ကိုရီးယားလူမျိုးတွေကိုလုံခြုံမှုကိုဘယ်လိုပြောမလဲခတိပေးပါဆိုတဲ့ပုံစံမျိုးနဲ့သူတို့ပြောခဲ့ရတဲ့တူပါတယ်အဲ့အတွက်တော့သူတို့သူတို့ရရှိဘယ်လိုပြောမလဲသူတို့ဘက်ကအကျိုးရှိလိုက်တယ်ပေါ့နော်ဒါပေမဲ့လည်းဒီသူတို့နောက်မဆုတ်ဘူးပေါ့မြန်မာအရေးမှာသူတို့အဆုံးထိလုပ်သွားမယ်ဒီဒီမိုကရေစီရရှိရဲ့အစီသူတို့ဒီပြည်သူတွေဘက်ကယက်တည်မယ်ဆိုပြီးတော့ဒီသတင်းစာရှင်းလင်းပွဲမှာတော့ပြောသွားရရှင
်ဟိုညီမပြောသလိုပဲပေါ့နော်သတင်းစာရှင်းလင်းပွဲမှာသူတို့ကပြောတာကဒီမြန်မာနိုင်ငံမှာဆေးရနာရှင်စနစ်ကိုစန့်ကျင်ဆန္ဒပြနေတဲ့ပြည်သူတွေနဲ့ပူးပေါင်းအားဖြည့်ခြင်းတဲ့အတွက်ကြောင့်မလို့သူတို့သွားချင်တာဒါပေမဲ့အခုတော့သွားခွင့်မရပါပဲလေဒီတန်ကိုရီးယားနိုင်ငံကနေပဲဆက်ပြီးတော့မှဒီအားပေးလှုပ်ရှားသွားမယ်ပေါ့ဆိုတော့သူတို့ဆက်ပြီးတော့ဘလို့အစီအစဉ်တွေနဲ့လှုပ်ရှားသွားမယ်ဆိုတာရောညီမတို့သိပါလားရှင်
ညီမတို့ကပြောမယ်ဆိုလို့ရှိရင်နိုင်ငံရေးကိုအဲ့လောက်ကြီးထဲထဲဝဝင်သိရသူမဟုတ်တော့လေသူတို့ဘာတွေလုပ်မယ်ဆိုပြီးတော့ခံမှန်းလို့တော့မတက်ဘူးပေါ့နော်ဒါပေမဲ့သူတို့အနေနဲ့ဖြည်းဖြည်းချင်းပေါ့နော်သူတို့လှုပ်ဆောင်ရတာလွယ်ကူတာနေစပြီးတော့အဲ့လိုမျိုးလှုပ်ဆောင်သွားပေးသွားလိမ့်မယ်လို့ထင်နေရှင်ပြီးရင်သူတို့အနေနဲ့ဟိုတနေ့ကအမတ်နဲ့ပြောသွားပုံရဆိုလို့ရှိရင်ဒီဒီတော်လှန်ရေးပေါ့နော်တော်လှန်ရေးမပြီးဆုံးခင်နေဟောတော်လှန်ရေးပြီးနောက်မှာလဲပေါ့နော်မြန်မာနိုင်ငံဒီထူထောင်ရေးအပိုင်းမာတွေရောသူတို့အဲ့လိုမျိုးပါဝင်ဖို့အထိပေါ့နော်အပြည့်ဖို့အထိသူတို့ကစဉ်းစားထားတယ်ပြီးတော့လို့ရှိရင်အဲ့နောက်ပိုင်းမှာဒီဒီမှာလာနေတဲ့ပြည်သူတွေအတွက်ပေါ့နော်အဲ့ကြလို့ရှိရင်လည်းသူတို့လုံနိုင်တဲ့အပိုင်းမှာပေါ့နော်ဆက်လက်ပြီးတော့အဲ့လိုမျိုးကူညီသွားမယ်လို့ပြောတယ်ရှင်
ဒီတောင်ကိုရီးယားနိုင်ငံမှာဒီတောင်ကိုရီးယားလွှတ်တော်အမတ်တွေတည်းမဟုတ်ဘူးပေါ့နော်အစိုးရကလည်းဒီမြန်မာနိုင်ငံကစစ်အာဏာသိမ်းဖို့လက်မခံဘူးဆိုတာကိုပြသပြောနေပါတယ်ဒါပေမဲ့ဒီကိုရီးယားအများစုပေါ့နော်ပြည်သူလူထုအများစုရဲ့သဘောထားကရောဘယ်လိုမြင်ရလဲရှင
်ပြည်သူအများစုကတော့ဒီအစိုးရနဲ့အတူတူပဲပေါ့များသောအားဖြင့်ကတော့မြန်မာနဲ့အတူတူမြန်မာပြည်ကိုထောက်ခံကြတယ်မြန်မာလူမျိုးတွေနဲ့အတူတူယက်တည်ပြီးမှာဘယ်လိုဆိုတော့ခါကြတော့သူတို့ခွန်ကျူးမှာဖြစ်ခဲ့တဲ့ကိစ္စနဲ့အခုမြန်မာမှာဖြစ်တဲ့ပုံစံနဲ့ကတော်တော်လေးပုံစံအစင်းနေပေါ့နော်အဲ့ခါကျတော့ဒီလူကြီးပိုင်းနေကတော်တော်ကိုပဲဒီကိုချင်းစာတရားထားကြရပေါ့ငါတို့သူတို့ဖြစ်ခဲ့တဲ့ပုံစံတွေသူတို့ခံစားခဲ့ရတာပါဆိုတော့သူသိရအတွက်ကြောင့်မလို့ခုမြန်မာလူငယ်တွေခံစားရတာတွေဒီမှာမထိခိုက်မှုရှိရတဲ့အတွက်ကိုသူတို့ကပြောလိုက်လို့ရှိရင်အဲ့လိုမျိုးဟာငါတို့ကိုရီးယားတောင်ကိုရီးယားစစ်တပ်ကြီးကဝင်ပြီးတော့တို့အတွက်တိုက်ပင်းကောင်းမယ်ဆိုပြီးတော့အဲ့လိုမျိုးပေါ့နော်ပြည်သူတွေကအစအကျိုးမန်တန်အဲ့လိုလှုပ်စေခြင်းလိုက်တာဆိုပြီးတော့ပြောတဲ့တွေလည်းအများကြီးရှိရပေါ့နော်ဒါပေမဲ့အဲ့လိုမဖြစ်တဲ့သူတွေလည်းရှိတယ်တချို့ကြတော့အဲ့လိုမျိုး YouTuber တချို့ပေါ့နော်ညီမထင်တော့အဲ့လိုတချို့ YouTuber တွေကြတော့ဒီ follower များဖို့ဒီသူတို့ရဲ့ viewer များဖို့အတွက်ပေါ့နော်အဓိကထားတဲ့သူတွေရှိတယ်အဲ့ဒီလူတွေကြတော့ဒီအမေစုမကောင်းကြောင်းနေအစိုးရကိုထောက်ခံနေဆိုတဲ့အကြောင်းနေပေါ့နော်အဓိကတော့သူတို့ဒီတရုတ်ထောက်ခံတဲ့သူများတာပေါ့အဲ့အဲ့လူမျိုးတွေကအဲ့လိုမဟုတ်မမှန်သတင်းတွေတင်တာတွေများတယ် YouTube မှာအဲ့တော့ညီမတို့အနေနဲ့ဒီ social influencer လည်းဖြစ်တဲ့ခါကျတော့အဲ့လိုမျိုးပြန်ပြီးတော့ရှင်းဖို့အတွက် YouTube မှာပေါ့နော်ဒီခုညီမတို့အခုဖြစ်ခဲ့တဲ့အစရနာတိုင်းမှုကဘလိုပုံစံဖြစ်ခဲ့တယ်ဆိုတာကိုပြန်ရှင်းပြရတာမျိုးတွေလည်းအများကြီးပဲဒါပေမဲ့တိသွားတဲ့သူတွေကြတော့မြန်မာဟိုငါတို့ထောက်ခံတယ်မြန်မာလူတွေနိုင်ုံနိုင်ရမယ်ဆိုတာမျိုးရှိသလိုမျိုးအဲ့လိုမျိုးနည်းနည်းအံပေးရတဲ့သူအနည်းစုတော့ရှိတယ်ရှင့်
So အခုပြောခဲ့သလိုပေါ့နော်ဒီတောင်ကိုရီးယားနိုင်ငံမှာဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ပိုပြီးစိတ်ဝင်စားမှုရလာအောင်နောက်ပြီးတော့ဒီမြန်မာအခုဒီဒီမိုကရေစီရေးတောင်းဆိုနေသူတွေဘက်ကပိုပြီးရည်တည်လာအောင်လို့ညီမတို့အနေနဲ့ရောဆက်လုပ်သွားဖို့အစီအစဉ်တွေရှိပါလဲရှင်
ကျမတို့ကအခုဆိုလို့ရှိရင်အဲ့ဒီကျမတို့တွေးခဲ့ရပေါ့နော်ကင်မြုံဟိုအမတ်ကသူကကက်သလစ်ဘာသာဝင်ပေါ့နော်ခရစ်စတီးယာကက်သလစ်ဘာသာဝင်ဖြစ်တဲ့အတွက်ကြောင့်သူတို့ဖုံးတော်ကြီးတွေနဲ့မိတ်ဆက်ပေးခဲ့တယ်ဒီမှာကကိုရီးယားမှာကကက်သလစ်ဘာသာဝင်တွေကတော်တော်အရေးပါရရောက်တယ်တိရောက်တယ်လို့ပြောရမှာရှင်အဲ့တော့သူတို့တွေရဲ့ဒီရုပ်တန်လွင်ဌာနရဲ့ဒီ YouTube တွေမှာရဲ့ဟိုညီမတို့ကိုဖိတ်ခေါ်တယ်နော်တော့ပြီးတော့မြန်မာအကြောင်းတွေကိုပြောပြရဲအခါကျတော့ကက်သလစ်ဘာသာဝင်တွေကစာဒီမြန်မာအကြောင်းတွေကိုအရင်စိတ်ဝင်စားလာကြတယ်ပြီးတော့သူတို့ကဒီဖုံးတော်ကြီးတွေကဒီမြန်မာပြည်မှာပေါ့နော်အဲ့လိုမျိုးဒီလိုမျိုးဖြစ်တဲ့အခြေအနေတွေအတွက်ပေါ့နော်ငါတို့ဆူတောင်းပေးုံနဲ့မဟုတ်ဘဲနဲ့သူတို့တကယ်လိုအပ်တဲ့ပေါ့နော်အကူအညီပေါ့နော်ပေးကြမယ်ဆိုပြီးတော့မြန်မာတို့ဒီမြန်မာ youth organization in korea ပေါ့နော်အဖွဲ့အားထောင်ထားတဲ့ဒီမြန်မာတို့ရန်ပုံငွေကောက်တဲ့အဖန်အကောင့်မြန်မာအကောင့်ရှိတယ်ပေါ့နော်အဲ့အကောင့်သူတို့ကြီးညာပေးတယ်ပြီးတော့အဲ့အဲ့တော့သူတို့ရဲ့ဒီကက်သလစ်ဘာသာတပ်ဝင်သူတွေအကောင်လုံးကဒီ support CDM အတွက်ပေါ့နော်သူတို့ support တဲ့ငွေကြေးတွေထောက်ပံ့ပေးကြတယ်ညီမအကောင့်ထဲကိုလည်းရောက်လာတယ်ပေါ့နော်အဲ့ဒီဟာတွေအကောင်လုံးညီမတေချာစုထားတယ်စည်ရင်းလုပ်ထားတယ်ဒီညီမဘက်ကလိုအပ်တဲ့သူတွေစီကိုအာဒီဆက်သွယ်မြင့်တော့ချက်ချင်းအဲ့လိုမျိုးပြန်ပြီးတော့ထောက်ပံ့သွားမယ်ပေါ့နော်အများကြီးသူတို့လုပ်နေရတော့ညီမတို့ဆက်လက်ပြီးတော့လည်းအဲ့လိုလူမျိုးတွေနဲ့အချိတ်ဆက်ဒီ YouTube တွေ TV channel တွေမှာတောက်လျှောက်အာပြောပြသွားမယ်ပေါ့နော်ဟုတ
်ကျေးဇူးအများကြီးတင်ပါတယ်မခန့်နိုင်ဖို့ထက်ရှည်အခုလိုမျိုးပြီးရုပ်ဖြည့်ပေးတဲ့အတွက
်ဟုတ်ကျေးဇူးတင်ပါတယ်ရှင
်မင်္ဂလာပါရှင်ဒီမနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့အတန်ပတ်စဉ်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation မြို့ဝန်တွေတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ကချင်ပြည်နယ်ကစစ်ဘေးရှောင်ပြည်သူတွေဟာသူတို့ရဲ့နေရက်ကိုလွန်ခဲ့တဲ့တနှစ်ကျော်နှစ်နဲ့ဝန်းကျင်လောက်ကပြန်ပြီးတောင်ရလောက်ကြရင်အေဂျင့်နဲ့ကျေးလက်ဒေတာမှအခြေချနေထိုင်ခဲ့ကြပါတယ်။အခုတော့အာနာသိမ့်မီနောက်ပိုင်းတကြော့ပြန်တက်နဲ့ KIA တို့တိုက်ပွဲတွေကြောင့်ကချင်ပြည်သူတွေနောက်တဲ့ချိန်စစ်ရှောင်နေရတယ်လို့သူတို့နေရက်ကိုပြန်ခွင့်မရတော့မှကိုစိုးရိမ်နေကြရပါပြီ။ဒီဆောင်မကိုဒို့အတန်နဲ့မြကြီးနာ News Channel တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။
ဒီညတော့တော်ထဲမှာအိတ်ခဲ့ရတယ်။ရွာမှာဆက်ဖြစ်နေလို့ပြီးခဲ့ရ။ပြီးတော့ဘာမှမပါခဲ့ဘူး။ကြီးစံတွေ၊ဘုံတွေကျလာတဲ့ကြားထဲကပြေးလာခဲ့ရတယ်။အဝစ်စားကကိုမပါတဲ့ဟာတစ်ခုပဲပါလာခဲ့တယ်။ရွာသူရွာသားတွေတင်ရရတော့မရှိပါဘူး။စိတ်မကောင်းဘူးပေါ့။ဖြုံးကနေဖြစ်တယ်ဆိုတော့အကုန်ထားခဲ့ရတယ်။ချက်ဝက်ကအစအထားခဲ့ရတယ
်။ခွေထော်ကြီးရွာကဒေါ်လပန်ခေါင်နှံဖြစ်ပါတယ်။ခွေထော်ရွာဟာကချင်ပြည်နယ်မေခနဲ့မလီခမြင့်ဆောင်ရမြစ်ဆောင်ရဲ့တဖက်ကမ်းမှာရှိတဲ့ရွာဖြစ်ပါတယ်။မက်ရှလ15ရက်နေ့ကနေစပြီးသူတို့ရွာမှာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ပစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေတာကြောင့်ဒေါ်လပန်ခေါင်နန်အပါအဝင်ဒေသခံရွာသားတွေဟာဘေးလူရကိုထွက်ပြေးတင်းဆောင်နေကြရတာပါ။ကွေထော်ရွာမှာမက်ရှလ15ရက်နေ့ညနေ 9:00 ခွဲဝန်းကျင်ကစတင်ဖြစ်ပွားခဲ့တဲ့နှစ်ဖက်တပ်တိုက်ပွဲဟာပြင်းထန်လာပြီးရွာအတွင်းလက်နက်ကြီးလက်နက်ငယ်တွေကြားရောက်လာတာကြောင့်ရွာသားအများစုဟာအဝတ်တထည်ကိုတစ်ခုနဲ့တောထဲကိုထွက်ပြေးလာခဲ့ရတာပါ။သူတို့ရွာသားတွေဟာအခုတော့မြကြီးနားမြို့နောင်နန်းကျေးရွာအုပ်စုမှာရှိတဲ့စိတ်ဂျိုးဆက်ကက်သလစ်ဆစ်ဆောင်စခန်းကိုရောက်ရှိနေကြပါပြီ။
ခုနနာချီပဲဆက်တိုက်ဆက်တဲ့တကူကပ်ရတဲ့ကောနဒါရီဝတ်လမ်းခရင်တင်နာပိုက်
ဆက်တိုက်ဖြစ်ရင်လည်းခုနလောက်ထိပြစ်တယ်နိုင်ဝဲလောက်နနာရီစတိုက်ကိုပြင်နေတာဆစ်ဆောင်မှာရောက်ခဲ့တယ်ဆိုတာကဟိုမှာနေလို့မရတော့ဘူးအရင်ကြောက်သွားပြီဆိုတော့လုံလုံနဲ့နေရရှာရင်ရောက်လာခဲ့တာပေါ့အဝေးတစ်ခုနဲ့ပဲဖုန်းကတော့ချိရမယ်ဆိုတော့ဖြစ်ပြီဆိုတာနဲ့ခောက်ကန်လိုက်တယ်နိုင်ငံရေးမတည်ငြိမ်တဲ့အချိန်ဆိုတော့အရေးကြီးတဲ့ဟာဆိုရင်ကိုနဲ့မကွာဆောင်ထားတယ
်အာနာသိန်းစစ်ကောင်စီရဲ့လက်နက်ကင်တက်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ရဲ့စစ်ပွဲတွေဟာဖေဖော်ဝါရီလ17ရက်နေ့ကစပြီးပြန်လည်စတင်ခဲ့တာဖြစ်ပါတယ်ဖေဖော်ဝါရီလ9ရက်နေ့ဖာကတ်လူလူလှုပ်ရှားမှုကစလို့တစတစအားကောင်းလာတဲ့ကချင်လူတို့ရဲ့အာဏာရှင်ဆန့်ကျင်ရေးပြည်သူ့ဆန္ဒထုတ်ဖော်ပွဲတွေဟာအကြမ်းဖက်ဖြိုခွင်းခံခဲ့ရပါတယ်။အဲ့နောက်မှာတော့ ဒေသခံတိုင်းသားလက်နက်ကိုင်အဖွဲ့ KIA ကိုပြည်သူတွေဘက်ကအကူအညီပေးစီလိုကြောင်းဆန္ဒထုတ်ပေါ်တာလူမှုကွန်ရက်မှာရေးသားဖြန့်ဝေတာတွေရှိလာခဲ့ပါတယ်။ငိမ့်ချန်းစွာဆန္ဒဖော်ထုတ်တဲ့သူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်မြကြီးနားမှာ2ဦး၊မိုးညင်းမှာ2ဦးနဲ့ဖားကတ်မှာ2ဦးကြာဆုံးခဲ့ရသလိုဖမ်းဆီးခံရသူတွေလည်းအများအပြားရှိနေဆဲဖြစ်ပါတယ်။ KIU ဘက်ကလည်းဖေဖော်ဝါရီလ18ရက်နေ့ကပဲပြည်သူတွေရဲ့သဘောထားကိုအလေးထားပေးရန်အကြမ်းဖက်နှိမ်နှင်းခြင်းပြစ်ခတ်ဖြိုခွင်းခြင်းမပြုလုပ်ဘဲမှန်ကန်တဲ့တရားနည်းလမ်းနဲ့အလင့်အမြန်ဖြည့်ရှင်းပေးရန်ဖန်စီထိမ့်သိမ့်ခြင်းမပြုလုပ်ရန်နဲ့အာဏာရှင်စနစ်အပြီးတိုင်ခြုံငင်းရေးအတွက်ပြည်သူလူထုရဲ့ကြိုးပမ်းဆောင်ရွက်မှုတွေအားလုံးကိုကြိုဆိုကြောင်းသဘောထားကြေညာချက်သဆောင်ထုတ်ပြန်ခဲ့ပါတယ်။မတ်လ17ရက်နေ့မှာလည်းပြည်သူဝန်ထမ်းနဲ့ပြည်သူလူထုတွေဘက်ကရက်တည်ပြီးထိရောက်စွာတုံ့ပြန်မှဖြစ်ပြီးတော့ပြည်သူဝန်ထမ်းနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုခုံလုံခွင့်ပေးမယ်လို့ KIA တောင်ပိုင်းနိုင်စစ်ဌာနချုပ်ကထုတ်ပြန်ထားပါသေးတယ်
။ရာနာဇွန်ဗီယက်နာမတူအန်ဒီကုနာကိုဒေါ်လကမတ်ပရိုဒါဆိုင်မပခဖဲမုံ
အခုဆိုတွေ့ဆက်တာယူမဖြစ်အောင် KIA အနေနဲ့ထုတ်ပြန်ချက်လည်းထုတ်ပြန်ထားပြီးမပခကို PCG ကနေတဆင့်ပြည်သူလူထုကိုအချမ်းဖတ်နေလနဲ့မဖြေရှင်းဖို့ပြောထားပြီးဖြစ်တယ်အဲ့ဒါတွေကိုဖြေဆန်ပြီးပြည်သူလူထုကိုတတ်ဖြတ်တယ်ဆိုရင်တော့ကျွန်တော်တို့ KIA ကို KIA ကလည်းလက်နက်ကိုင်အဖွဲ့အစည်းဖြစ်တယ်ပြည်သူလူထုကိုတတ်ဖြတ်လာရင်တော့ကျွန်တော်တို့ KIA ကို KIA တွေကလည်းလမ်းကြောင်းတစ်ခုအနေနဲ့ပါဝင်လာနိုင်တဲ့အခြေအနေအများကြီးရှိတယ် KIA ကို KIA တွေပါလာရင်တော့အပွဲကပိုပြင်းထန်လာမယ်တနိုင်ငံလုံးစည်ရဲတက်မှလာရင်တော့ကျွန်တော်တို့အနေနဲ့ငင်းကြင်းရေးလဲဝေးကွာသွားမယ်တိုင်းသားလက်နက်ကင်တွေနဲ့ငင်းကြင်းရေးတိဆောက်မယ်ဆိုတာပိုပြီးဝေးသွားမယ်အခုလိုသုထက်တန်ရုပ်ဖြစ်တာကတက်မတော်မှာတာဝန်ရှိလို့ပြောချင်တယ
် KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးဖြစ်ပါတယ်အကြမ်းဖက်ဖြိုခွင်းခံနေရပေမဲ့ပြည်သူလူထုတွေဟာဆရာနာရှင်စနစ်ကိုအလိုမရှိကြောင်းရရနီးနဲ့ကြောက်ကြားတပိတ်တွေကိုဆက်လက်ပြုလုပ်နေပါတယ်တဖက်မှာလည်းမက်လ17ရက်နေ့ကစပြီးဖားကတ်မြို့နယ်အတွင်းမှာအာနာသိန်းစစ်တပ်နဲ့ KIA တို့ရဲ့စစ်ပွဲတွေဖြစ်ပွားခဲ့ပြီးကချင်ပြည်နယ်အတွင်းစစ်ပွဲတွေကဇက်တိုက်ဆိုးသလိုဖြစ်လာပါတယ်စစ်တပ်အာနာသိန်းပြီးတဲ့နောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့တပ်ကြားကတိုက်ပွဲတွေဟာကချင်ပြည်နယ်တစ်ခုတည်းမှာဖြစ်နေတာတော့မဟုတ်ပါဘူးကရင်ပြည်နယ်မှာလည်းပြည်သူတွေဘက်ကရပ်တည်မယ်လို့အကြေညာထားတဲ့ KNU နဲ့စစ်တပ်တို့တိုက်ပွဲတွေဖြစ်ပွားနေပါတယ် KNU ဘက်ကတော့သူတို့ထိန်းချုပ်နယ်မြေတွင်းမှာစီအရာခလုံးဝင်ပေးထားသူယာနဲ့ချီပြီးလက်ခံပေးထားပါဗျ။ဒေါ်လပန်ခေါန်တန်နေထိုင်တဲ့ဂွေထော်ကျေးရွာနဲ့ခုနှစ်မိုင်လောက်တာဝေးတဲ့ပစိဆွတ်ကျေးရွာမှာလည်းတနက်တန်တွေကအဆက်မပြတ်ကြားနေရပြီးမလုံခြုံတော့တာကြောင့်တရွာလုံးထွက်ပြေးလာခဲ့ရပါဗျ။ပစိဆွတ်ဒေသခံဥပရဏန်က
စနမကိုလမ်းနက်ကြောင်လာချက်နံတဲ့ဒီပြုံးဘရာအရှာထလမ်းနက်နံတဲ့
။တနက်တန်ကြားရတာနဲ့အဲ့ရခင်းတွေကောက်ကင်ပြီးတော်ရဲပြေးရတာပေါ့ညတော့တော်ရဲမှာပဲအိတ်လိုက်တယ်အဲမနဲ့ရောက်တော့ရွာပစ္စည်းတွေထုတ်ပြီးတော်ရဲဒီတိုင်းပြစ်ထားခဲ့တာပေါ့အဲ့ဒီမှာလည်းနေလို့မရတော့ဘူးဆိုတော့တန်ဖဲပဲမြစ်ဆုံပဲလမ်းလျှောက်ပြီးဆင်းသွားခဲ့တာအာလမ်းမှာစစ်ဆေးတာတော့မရှိဘူးအဲဒါပေမဲ့သူတို့စခန်းတွေပဲဆိုတော့ကြောက်လို့ပုံပြီးသွားခဲ့ရတယ်နှစ်နာရီဝန်းကျင်လောက်သွားခဲ့ရတာအစားဖြစ်သုံးကားတော့တောင်ညာလုံးနေတာပဲပြန်လာတော့ရေချိုးရတာတချို့ဆိုရေတောင်မချိုးရသေးဘူးအတန်ကြားတာနဲ့သမင်းတောင်မချက်စားရသေးဘူးပြေးရတာပဲတရွာလုံးအတူတူပြေးခဲ့ရတာ
တကယ်တော့ဥပရဏန်တို့ဟာနည်းမြေငင်းချမ်းမယ်ထင်ပြီးတော့စစ်ပေးဆောင်စခန်းတွေကနေနေရက်ကိုပြန်နေခဲ့ကြတဲ့သူတွေဖြစ်ပါတယ်2018မှာတိုက်ပွဲတွေကြောင့်အခုသူတို့လာနေနေတဲ့စိန့်ဂျိုဆက်စခန်းမှာပဲလာပြီးတော့စစ်ပေးဆောင်နေခဲ့ပူပါတယ်အဲ့နောက်မှာတော့သူတို့ရဲ့ဇာတိရွာကိုပြန်နေပြီးတော့တောင်ရလောက်ကိုင်စားတောက်နေတာအချိန်နှစ်နှစ်တောင်မပြေသေးပါဘူးစစ်ဖြစ်လာတဲ့အချိန်ကျေးရွာပြည်သူတွေထဲမှာခလေးနဲ့တကြီးရွယ်ဟိုတွေအများပြားပါဝင်ပြီးတညတာတော့တဲ့မှာခက်ခက်ခဲခဲနေခဲ့ရတယ်လို့တပောင်ရန်ကျေးရွာကဆစ်ဆောင်လာသူဦးဆောင်ငိုင်ကပြောပါတယ်အခုလိုခဏခဏထွက်ပြေးတင်းဆောင်လာရတာတွေကြောင့်ပြည်သူတွေအနေနဲ့မျောလင်းချက်ကင်းမဲ့နေပြီလို့လည်းဆိုပါတယ်
ကျွန်တော်တို့ဒီခဏခဏဖြစ်ဖြစ်တယ်ဆိုတော့ဒါပြည်သူလူထုအတွက်တော့ဒါမျိုးလင့်ချက်တိမရှိတဲ့အရာတစ်ခုပေါ်တော့ဒါဖြစ်ဖြစ်တစ်ခုဖြစ်ပါတယ်ဆိုတော့ခဏပြောလို့ကျွန်တော်တို့စိတ်ဆိုတာအခုလိုကျွန်တော်ပြည်သူဒုက္ခရောက်တော့တော်တော်များပေါ့ဒါပြည်သူတွေကိုအာပြောမလဲဒုက္ခပြည်တဲ့ဟာဒီမျိုးတတ်တတ်ဖြစ်တယ်လို့ပေါ့
ဂွေထော်နဲ့ပစိဆုအပါဝင်အင်ကျန်းရံမြို့နယ်အတွင်းကရွာပေါင်း၈ရွာလောက်ကစစ်ပင်းဆောင်1900ကျော်ဟာမြကြီးနားမြို့စစ်ဆောင်စခန်းနှစ်ခုမှာနေနေရပါတယ်စစ်ဆောင်စခန်းတာဝန်ခံဆရာခွန်အောင်က
မင်းချင်းနာတဝိုက်ကလူတွေကိုယ့်ရဲ့စားဖို့တောက်ဖို့ဆိုပြီးတော့မှပြင်ဆင်ထားတဲ့အရာတွေကိုစာနေ X in ဟောတပိုင်းလောက်လာလို့တဲ့စသည်ဖြင့်ပေါ့လေဟောတငင်ချင်းတယောက်ကမင်းမလူချင်ဘူးလားဒီမှာလဲလူမယ်ကျွန်တော်လဲလူမယ်ဆိုပြီးတော့မှဟောကိုယ့်ရဲ့တွေ့ချင်းညီနောင်တွေခုလိုမျိုးဒီချောင်းမှာအကဲခဲရှိနေတဲ့ဟာကိုဝိုင်းဝန်းဖြည့်ရှိနေလို့ကျွန်တော်အဲ့လိုယူဆတယ်။အခုကြံတဲ့ဒီအခြေခံလိုအပ်ချက်ဟိုရေမီကိစ္စတွေကတော့ပတ်နိုင်တလို့ပတ်ဝန်းကျင်ကအလူရှင်နေဝိုင်းဝန်းကိုညီတယ်နဲ့ကျွန်တော်ဖြည့်ရှင်းဖို့လုပ်နေကြတာပေါ့လေ
။ဒေါ်လပန်ခေါနန်တယောက်ကတော့အင်ပြန်နိုင်မှုစိုးရိမ်မကင်းဖြစ်နေရပါတယ်
။ရနဆွန်နေရှာရှုငန်ကျောင်းချေကုန်ဝါရှိတယ်လာမနာကိုင်းညင်းချန်ဝါအိကေဆုံဆာကေပြောဝါ
အခုလိုသာဖြစ်နေရင်မပြန်သေးဘူး။တကယ်ညင်းချမ်းပြီဆိုမှပြန်မယ်။စစ်စွာကြားလာနဲ့ငင်းညံ့နေတာပေါ့သူအချင်းချင်းအကြမ်းဖက်နေအောင်ဘူးမှမလုပ်ချင်ဘူးလေအခုကလုံခြုံလားဆိုတော့ဒီမှာလည်းမလုံခြုံဘူးဒါပေမဲ့အများနဲ့အတူနေတယ်ဆိုတော့ဖြစ်လာရင်ကိုတယောက်တည်းမဟုတ်တော့ဘူးဆိုတာတွေးမိတယ်ဟိုမှာလည်းပြစ်ခတ်လို့ပြေးလာရတယ်အခုဒီမှာလည်းဘယ်အချိန်ထပ်ဖြစ်မလဲဆိုတော့အငြင်းစိတ်ထဲမှာရှိနေရတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးတင်လို့ဒို့အတန်ဖွင့်သားတွေကပြောနေပါတယ်ဒို့တန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့တန် Facebook စာမျက်နှာ SoundCloud YouTube အန်ဂျူးလောကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00အတွင်းနဲ့စနေနေ့ညနေ6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါရဲ့ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီးဖရန်တီးယားမြန်မာနဲ့ဖောင်ဒေးရှင်းခြေဝန်တွေတို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နှားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနောက်ဆက်နေရတဲ့အတွက်ကျေးဇူးအချီးကျေးရှိပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်က86နှစ်မြောက်တမတော်နေ့အခမ်းအနားကျင်းပတဲ့စနေနေ့မှာပဲနိုင်ငံတော်ဆင်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တယ်လို့တနင်္ဂနွေနေ့ကိုကူးတဲ့ညအချိန်အထိတောင်ကြီးမြို့အပါအဝင်နေရအတော်များများမှာဆက်လက်ပစ်ခတ်မှုရှိနေပါတယ်။စနေနေ့ကရန်ကုန်မန္တလေးပြည်ဦးလွင်မိထီလာပခုတ်ကူကျောက်ပတောင်ပသိမ်မုံရမော်လမြိုင်တဝဲဘိတ်အပါဝင်နိုင်ငံတော်ကမြို့ဝအများပြားမှာတော်လှန်ရေးနဲ့ထိမ့်မဲ့ချီတက်ဆန္ဒပြမှုတွေကိုပုံစံအမျိုးမျိုးနဲ့ပြုလုပ်ခဲ့ကြတာဖြစ်ပြီးစစ်တပ်နဲ့ရဲကလည်းမြေယိုဘုံတွေရာဘာချီတွေချီအစ်စ်တွေနဲ့ပစ်ခတ်ဖြိုခွဲကြတာရန်ကုန်မင်းကုန်းမှာကြားနေပစ်ခတ်တယ်လို့ပါရန်ကုန်မြို့ကမြို့နယ်အတော်များများမှာအခုလိုပစ်ခတ်နှိမ်နှင်းမှုတွေလုပ်ခဲ့တယ်လို့အဖမ်းဆီးခံရသူနဲ့တေဆွမ်းရသူကလည်းအများပြားရှိနေတာပါမြန်မာနောက်ကကောက်ဝီထားတဲ့ဆင်းရဲအရာအတည်ပြုနိုင်တဲ့တေဆုံးသူက March 29ရက်တည့်အထဲမှာတင်114ယောက်ရှိတယ်လို့ဖော်ပြပါဗျ။မြန်မာနိုင်ငံမှာကလေးတွေလူငယ်လူရွယ်တွေပါဝင်အယက်သားဓာစင်နဲ့ချီပြီးတေဆုံးခဲ့ရတဲ့ပုံမှာကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres ကအပြင်းထန်ဆုံးရှုတ်ချလိုက်ပြီးနိုင်ငံတကာကနေအရေးပေါ်တုံ့ပြန်ဖို့လဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာ February 1ရက်နေ့ကစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေပေါ်မှာအာဏာပိုင်တွေကဆက်လက်ဖြိုခွင်းနေရမှာစနေနေ့ကတည်ဆုံးမှုအများဆုံးဖြစ်ခဲ့တာဟာလက်ခံနိုင်စရာမရှိကြောင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ခိုင်ခိုင်မာမာပြတ်ပြတ်သားသားနဲ့တညီတညွတ်ထဲတုံ့ပြန်ကြဖို့လဲအတွင်းမှုချုပ်ကတောင်းဆိုပါတယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကိုဆန့်ကျင်လှုပ်ရှားသူတွေအပေါ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့စနေနေ့ကအကြမ်းဖက်ဖြိုခွင်းမှုတွေအတွင်းကလေးငယ်တွေအပါအဝင်လူအများပြားတည်ဆုံးရတဲ့အပေါ်မှာဗြိတိန်နိုင်ငံကအပြင်းထန်ဝေဖန်လိုက်ပါတယ်ကလေးငယ်တွေအပါအဝင်လက်နက်မဲ့ပြည်သူတွေကိုစနေနေ့ကတက်ဖြတ်ခဲ့တဲ့လုပ်ရဟာအာဏာသိမ်းထားသူတွေရဲ့အောက်တန်းချမှုကိုထပ်မံပြသရာရောက်ကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမနစ်ရပ်က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါမြန်မာစစ်တပ်ကဆန္ဒပြပြည်သူတွေပေါ်ဆက်ပြီးအကြမ်းဖက်ဖြိုခွင်းနေတဲ့အတွက်အချိန်သိမ့်မနှောင်းခင်မှာပဲ
ကဘာကအရေးယူဆောင်ရွက်ကြဖို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့ကုလသမဂ္ဂဆိုင်ရာမြန်မာအထူးကိုယ်စားလှယ်ဒေါက်တာဆဆာကပန်ကြားလိုက်ပါတယ်။တနင်္ဂနွေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဘေးရန်ရဲ့အမျိုးမျိုးကနေကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မင်းသက်ပါ။